Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ28ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညပိုင်းစီစဉ်တွေကိုတော့ line meter 32 kHz 9383နဲ့9383 line meter 51 kHz 5885 line meter 190 kHz 1905တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်မှုကကျွန်မဆုမွန်ပါ
။မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းနောက်ဆုံးရသတင်းတွေကိုမဆုမွန်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ဂါဇာဒေသမှာတော့ Israel ဘက်ကမြေပြင်နဲ့ဝင်ထိုးစစ်တွေကိုမနေ့တောက်ကြာနေညကပို့ပြီးတော့အချိန်မြင့်တင်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမိန်ပြည်နယ်မှာလူ16ယောက်တေဆုံးခဲ့တဲ့တနက်နယ်ပစ်ခတ်မှုမှာတန်တရားရှိတဲ့တနက်သမားကိုတေဆုံးရတွေ့ခဲ့တယ်လို့အမေရိကန်အာဏာပိုင်တွေကပြောလိုက်ပါတယ်။တရုတ်မြန်မာနယ်စပ်မှာတိုင်းဒေသနဲ့ကိုင်းဒီနယ်စစ်ကောင်စီကြားဖြစ်နေတဲ့တိုက်ပွဲတွေအပေါ်တရုတ်နိုင်ငံဘက်ကအထူးစိုးရိမ်ပြီးတော့အ мян ဆုံးအပြစ်ရဖို့တောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူမနေ့ကစတင်လိုက်တဲ့မဟာမိတ်ညီနောင်တိုင်းရင်းသားအဖွဲ့ရဲ့1320စစ်စင်ရေးဒီကနေ့မှာလဲဆက်ပြီးတော့มาတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီတပ်စခန်းတွေကိုဆက်ပြီးတော့သိမ်းပိုင်နေပါတယ်လို့ VOA ကိုပြောပါတယ်
။မင်္ဂလာကဒီနန်ကျွန်းဒေသမှာရှိတဲ့ရှောင်းကင်ဖန်ဆိုတော့တပ်စခန်းတစ်ခုကိုသိမ်းပိုင်နိုင်ခဲ့တယ်။အဲ့ဒီမွန်ဂိုထပ်မှာပဲတန်လို့မြန်အနောက်ဖက်ချမ်းပေါ့နော်ရှိတဲ့တပ်စခန်းတစ်ခုလည်းကျွန်တော်တို့သိမ်းပိုင်နိုင်ခဲ့တယ်ပေါ့
။ညီနောင်မဟာမိတ်အဖွဲ့ဝင်ကိုကန့်တက်ပြောခွင့်ရလီကြောင်ဝင်းပြောပြပေးခဲ့တာပါရှင်။ဒီသတင်းပြည့်စုံတဲ့အတူစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ပြောပြပေးပါမယ်ရှင
်။ကာဇာဒေသမှာအစ္စရေးစစ်တပ်ကမြေပြင်နဲ့ဝင်ထိုးစစ်တွေကိုတောက်ကြနေညကစပြီးတော့ပို့ပြီးတော့အချိန်မြင့်တိုက်ခိုက်ခဲ့ပါတယ်။စစ်ပွဲကိုနောက်တစ်ဆင့်တက်ရှေ့တိုးထိုးစစ်ဆင်နေပြီလို့အစ္စရေးစစ်တပ်ကပြောကြားတဲ့တိုက်ခိုက်မှုတွေအတွက်မှာဂါဇာမြောက်ပိုင်းကဟမားစစ်သွေးကြွတွေရှိနိုင်တဲ့ဥမင်လိုင်ကောင်းတွေဘုံခိုကျင်းဒါဇင်ပေါင်းများစွာကိုအစ္စရေးတပ်တွေဘက်ကလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေနဲ့ဖျက်ဆီးနိုင်ခဲ့တယ်လို့ပြောပါတယ်။တိုက်လေရင်တွေဟာဟမားအဖွဲ့လေကြောင်းတပ်ဖွဲ့အကြီးအကဲအဆမ်အဘူရာကာဘာကိုပြစ်မှတ်ထားတုတ်တင်နိုင်ခဲ့တယ်ဆိုတဲ့သဘောမျိုးအိတ်လူမှုကရမှာဖော်ပြခဲ့ပါတယ်။အစ္စရေးတို့ရဲ့တိုက်ခိုက်မှုအတွင်းပါလက်စတိုင်းဒေသတွေကအရေးပါတဲ့ဆက်သွယ်ရေးအခြေခံစောင့်အုံတွေလည်းထိမှန်ခဲ့တဲ့အတွက်ကာဇာဒေသထဲမှာရှိနေတဲ့သူတွေနဲ့ပြင်ပကမ္ဘာနဲ့အဆက်အသွယ်ပြတ်တောက်လူနေပါလေဖြစ်နေပါတယ်။အစ္စရေးတပ်တွေရဲ့ဇက်တိုက်တိုက်ခိုက်မှုတွေကြောင့်ကာဇာဒေသထဲကပါလက်စတိုင်းပြည်သူအများအပြားဒုက္ခရောက်နေကြတဲ့အတွက်တိုက်ခိုက်မှုတွေရပ်ဖို့ကုလသမဂ္ဂအထွေထွေညီလာခံမှာတောက်ချနေကတခဲနဲ့တောင်းဆိုခဲ့ကြပါတယ်။စာနယ်ဇင်းကရေနဲ့ဆေးဝါးတွေတင်ဆောင်ထားတဲ့ကုန်တင်ကားတွေကိုကာဇာဒေသထဲဒီနေ့စနေနေ့မှာဝင်ခွင့်ပြုမယ်လို့အစ္စရေးအစိုးရဘက်ကပြောကြားထားပါတယ်ခင်ဗျာ။
ဟန်ဂေရီနိုင်ငံနဲ့ကပ်နေတဲ့ဆာဗီးယားနိုင်ငံရဲ့နယ်စပ်မှာတော့ရွှေပြောင်းခြေချနေထိုင်တဲ့သူတွေကြားမှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါဗျ။အဲ့ဒီအပြန်အလှန်ပစ်ခတ်မှုအတွင်းမှာတော့ဆာဗီးယားရဲတပ်ဖွဲ့ကလူ6ဦးကိုဖမ်းဆီးပြီးတော့လက်နက်တွေကိုသိမ်းဆည်းလိုက်ပါတယ်။တောက်ကြနေတုန်းကဖြစ်ပွားခဲ့တဲ့အဲ့ဒီပစ်ခတ်မှုအတွင်းမှာလူ3ဦးသေဆုံးပြီးတော့တယောက်ဒဏ်ရာရခဲ့ပါဗျ။အာဖဂန်လူမျိုး4ယောက်တူရကီ2ယောက်ကိုလက်နက်နဲ့ဖောက်ခွဲရေးပစ္စည်းတွေတရားမဝင်ကင်ဆောင်နေဆိုတဲ့တန်တရားရှိမှုနဲ့ဖမ်းဆီးထားပါတယ်လို့ဆာဗီးယားရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့အဲ့ဒီလူတွေကိုပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဆွဲချက်တင်ထားမထားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဆာဗီးယားနဲ့ EU အဖွဲ့ဝင်ဖြစ်တဲ့ဟန်ဂရီနိုင်ငံရဲ့နယ်စပ်နားမှာအကြမ်းဖက်မှုတွေနဲ့ပစ်ခတ်မှုတွေဟာမကြာခဏဆိုသလိုဖြစ်ပွားလေရှိပြီးတော့ရွှေပြောင်းခြေချနေထိုင်သူထောင်ပေါင်းများစွာဟာလည်းလူကုန်ကူးသူတွေရဲ့အကူအညီနဲ့ဥရောပဘက်ကိုအခြေချနိုင်ရေးအဲ့ဒီဒေသတဝိုက်မှာစခန်းချပြီးတော့နေထိုင်နေကြတာဖြစ်ပါလေရှင်။
အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းကမိန်းပြည်နယ်လူစတန်မြို့မှာလူ18ယောက်တေဆုံးအောင်ပြစ်ခတ်ခဲ့တယ်လို့တန်တရားရှိရသူရောဘတ်ကတ်ကိုတေဆုံးရတွေ့ရှိခဲ့တယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ရောဘတ်ကတ်ဟာသူ့ကိုသူပြစ်ခတ်တဲ့ဒဏ်ရာနဲ့တေဆုံးခဲ့ပုံရတယ်လို့မိန်းပြည်နယ်အများပြည်သူလုံခြုံရေးဆိုင်ရာအကြီးအကဲမိုက်ကယ်ဆော့ရှော့ကတောက်ကြနေညသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကာဒီယာရုပ်လောင်းကို Lisbon Fall မြို့မှာတွေ့ရှိခဲ့တယ်လို့ပြည်내အုပ်ချုပ်ရေးမှူး Janet Mills ကလည်းပြောပါတယ် Robert Card ရဲ့ Andy ရဲ့စိုးရင်စရာမရှိတော့ပါဘူးထိခိုက်ဆုံးရှုံးမှုတွေကိုပြန်လည်ကုစားမယ့်အချိန်ဖြစ်တယ်လို့ပြည်내အုပ်ချုပ်ရေးမှူး Mills ကပြောပါတယ်မိန်းပြည်내 Lisbon မြို့ကနေရာနှစ်ခုမှာဗုဒ္ဓဦးနေ့ကဖြစ်ခဲ့တဲ့ပစ်ခတ်မှုအတွင်း18ယောက်တေဆုံးပြီးတော့ 73ရောက်တန်းရခဲ့တာပါပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်အရန်တပ်ဖွဲ့ဝင်မတင်ကားသူဒီရောဘတ်ကတ်ကိုအနာပိုင်တွေကလိုက်လံရှာဖွေခဲ့တာဖြစ်ပါတယ်သူကိုရှာမတွေ့ခင်ရက်တွေကလူစင်မျိုးကအကြောင်းတွေပိတ်ထားခဲ့သလိုမျိုးကန်တွေကိုလည်းအိမ်ပြင်မထွက်ပဲအိမ်တကားတွေပိတ်ထားကြဖို့တာဝန်ရှိသူတွေဘက်ကတိုက်တွန်းခဲ့ပါတယ်ခုလိုလူမျိုးများတည်ဆုံရတဲ့ပြစ်ခတ်မှုမှာအမေရိကန်မှာထပ်ဖြစ်တာကိုထောက်ပြပြီးတော့တနက်ထင်းချုပ်ရေးကြိုးပမ်းဖို့သမ္မတဂျိုးဘိုင်ဒန်က Republican လွှတ်တော်အမတ်တွေကိုတိုက်တွန်းနေပါတယ်ခင်ဗျာ
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာဖိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှမ်းပြည်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်မှာတိုင်းသားလက်နက်ကိုင်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပေါ်မှာတရုတ်နိုင်ငံအနေနဲ့အထူးစိုးရိမ်ကြောင်းနဲ့အ мян ဆုံးအပြစ်ခတ်ရက်ဆဲဖို့တောင်းဆိုပါတယ်တရုတ်မြန်မာနယ်စပ်ဒီနေ့လုံခြုံရေးအတွက်ထိန်းသိမ်းလှုပ်ရှားဖို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမောင်နှင်ကတောက်ကြနေကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်中方高度关注有关冲突呼吁有关方面尽快停火止战
တရုတ်နိုင်ငံအနေနဲ့ဒီတိုက်ပွဲတွေပေါ်မှာအထူးပဲစိုးရိမ်ပါတယ်အများဆုံးအပြစ်ခတ်ရဆဲပြီးတော့သဘောထားကွဲလွဲမှုတွေကိုငြိမ်းချမ်းစွာတွေ့ဆုံအဖြစ်ရှာဖို့ပဋိပက္ခမှာပတ်သက်နေသူတွေအားလုံးကိုတောင်းဆိုပါတယ်အခြေအနေတွေပိုကျယ်ပြတ်မလာအောင်ရှောင်ရှားကြဖို့နဲ့တရုတ်မြန်မာနယ်စပ်လုံခြုံရေးနဲ့တည်ငြိမ်မှုရှိဖို့အတွက်လက်တွေ့ချကြနဲ့ထိထိရောက်ရောက်လှုပ်ရှားဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမောင်နှင်ကပြောကြားခဲ့တာဖြစ်ပါတယ်ရှမ်းပြည်မြောက်ပိုင်းကိုကန့်ဒီ MNDAA တအန်း TNLA ရခိုင် A တို့ရဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲဟာစစ်ကောင်စီကိုစစ်ဆင်တယ်လို့ကြေညာပြီးတောက်ကြနေတဲ့ကတိုက်ပွဲတွေဖြစ်ပွားနေတာပါနှစ်ဖက်ပြန်လည်တိုက်ခတ်မှုတွေအတွင်းတရုတ်နိုင်ငံဘက်ချမ်းကဝန်တိန်မြို့ကိုလက်နက်ကြီးကြီးကျတယ်လို့ဒေသခံတချို့ကပြောနေသလိုဗီဒီယိုပုံတွေကိုလည်းလူမှုကွန်ရက်ပေါ်မှာတင်နေပါတယ်အဲ့ဒီဗီဒီယိုတွေကိုတော့ VOA အနေနဲ့တော့အတိမပြုနိုင်ပါဘူးဒါပေမဲ့ဝန်တိန်မြို့တွေကရက်ွက်သုံးခုကိုနေရာရွှေ့ထားရပြီးတော့ကျောင်းနေတယ်ပိတ်ထားရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒီနေ့မှာတော့ညီနောင်မမေးသုံးဘွဲရဲ့စစ်စင်ရေးတစ်တုံညာနှစ်ခုကိုဆက်လက်လုပ်ခဲ့တာမှာကိုကန်တပ်ဖွဲ့ကမူဆဲအရှိတ်မုံကိုနယ်တဲကစစ်ကောင်စီရဲ့တပ်စခန်း၃ခုကိုတင်းယူခဲ့ပြီးတော့ချင်းရွှေရော်မြို့ကိုလည်းဆက်ပြီးတော့ထိန်းချုပ်ထားတယ်လို့ကိုကန်တပ်ဖွဲ့ကပြောပါတယ်ခင်ဗျာ
ကရင်ပြည်နယ်အတွင်းမှာတော့ကရင်မျိုးသားလူမျိုးရေး KLNL တပ်ပြည်သူ့ကာကွယ်ရေး PDF တပ်စားရပူအောင်တက်တွေနဲ့စစ်ကောင်စီတက်တို့ကြားနောက်ပြီးတော့နေကြားဆောင်တက်တွေကြားမှာဒီကနေ့အောက်တိုဘာလ28ရက်မှာလဲတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားပါတယ်ကော့ကရိတ်မြို့နယ်ကရုံးကုန်းတရက်ဦးမြို့တော်ဦးမျိုးရင်းကတရုတ်ဘုံဆောင်လမ်းမနဲ့မြို့ပြင်ချောင်းတောင်လမ်းရေးလေကုန်းလမ်းမိုက်နေဘက်မှာလဲပူပေါင်းတက်တွေနဲ့စစ်တက်တွေဘက်ကခြေလျင်တက်ရင်ခလာရ60ခွန်တက်တွေနဲ့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့ပူပေါင်းတက်ဖွဲ့တွေကပြောပါရယ်အခုလိုမျိုးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတွေကဘေးလွတ်ရာကိုထွက်ပြေးနေရပါတယ်ဒေသခံ200လောက်စစ်ဘေးရှောင်ပြီးတော့ပုန်းခိုနေရတဲ့တောင်ပေါ်ဖုန်ကြီးကျောင်းမှာတော့စစ်တပ်နဲ့နေကြားဆောင်တွေပါလာပြီးတော့တက်ဆွဲနေတဲ့အတွက်ပြည်သူတွေစိုးရိမ်နေကြတယ်လို့ဒေသခံတယောက်ကပြောပါရယ်
တော်ဘက်ကမှတိုက်ပွဲဆက်ခါကြတော့ယူရမနေတဲ့လူတွေမျိုးပြမနေတဲ့လူတွေအကောင်တော့အဲတောင်ပေါ်ကျောင်းမှာသွားပုံကြတာပေါ့စစ်ဘေးချောင်ကြတာပေါ့လူနေရာလောက်ရှိတယ်ပါအဲဒီမှာဒါစစ်တပ်ရဲ့ PGA တွေက PGA ကလည်းတက်ဆွဲထားတာရှိတယ်အဲမှာသူတို့ကလူလူကြတယ်မှာလူလူကြနဲ့ရောပါလာလားတက်ဆွဲထားတယ်မှာအဲပြန်ပြေးမယ်လို့တော့လေသူတို့အပြေးမခံဘူးလေအဲမှာလူလူတွေကစားကြံပုံစံမျိုးဂျားထဲမှာညှက်ထားတဲ့ပုံစံ
ကော့ကရိတ်မြို့နယ်ထဲမှာတော့တိုက်ပွဲတွေဖြစ်နေတာကြောင့်မို့လို့ကော့ကရိတ်မြောက်ဝတီဖအန်နဲ့မော်လမြိုင်သွားတဲ့လမ်းတွေလည်းဆက်ပြီးတော့ပိတ်နေပြီးတော့ခီးတွေတွေခီးမဆက်နိုင်ကြသေးဘူးဖြစ်နေပါဗျ။ရှမ်းပြည်မြောက်ပိုင်းမှာတစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ချိန်မှာပဲကရင်ပြည်နယ်ဘက်မှာလည်းစစ်ကောင်စီပြစ်မှတ်တွေကိုတပြိုင်တည်းတိုက်ခိုက်နေတာဖြစ်ပါတယ်ရှင်။ထိတ်တန်းရောက်တဲ့နေ့ကိုကိုရန်နိုင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ညီနောင်မဟာမိတ်အဖွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးနောက်ဆက်တွဲအခြေအနေကိုတင်ဆက်ပေးကြပါမယ်။ကိုကန့်တအောင်ရခိုင်တိုင်းရင်းသားလက်နက်ကိုင်တိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲကတစ်တုံညာနှစ်ခွန်စစ်စင်ရေးကိုရှမ်းပြည်နယ်မြောက်ပိုင်းမှာဒီကနေ့လည်းဆက်ပြီးတော့တိုက်နေကြပါတယ်။ဒီကနေ့မှာတော့ကိုကန့် MNDAA နဲ့တအောင် TNL တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။မုံကိုနယ်ထဲကစခန်း၃ခုကိုသိမ်းယူနိုင်ခဲ့တယ်လို့ကိုကန့်တပ်ဖက်က VOA ကိုပြောသလိုနောင်ချုံနဲ့နမ်ခန်းနယ်ဘက်မှာလည်းတအောင်တပ်တွေနဲ့ဆက်ပြီးတော့တိုက်ပွဲဖြစ်ပွားနေပါတယ်။ဒီကနေ့ရှမ်းပြည်မြောက်ပိုင်းကအခြေအနေသတင်းပေးပို့ချက်ကိုမတ်စုမြတ်မွန်ကပြောပြပေးပါမယ်ရှင်။
ကိုကန့် MNDAA တအောင် TNLA နဲ့ရခိုင် AA တို့ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲကစစ်စင်ရေးတတုံညာ28ကိုစတင်တယ်လို့အောက်တိုဘာ29ရက်နေ့မှာကြေညာပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းတွေကိုတချိန်တည်းတိုက်ခိုက်နေပါတယ်။ဒီကနေ့အောက်တိုဘာ28ရက်နေ့မှာလည်းညီနောင်မဟာမိတ်တပ်တွေနဲ့စစ်တပ်ကြားမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာမှာကိုကန့်တပ်ကမူဆယ်မြို့နယ်အရှေ့ပိုင်းမုံကိုနယ်တွေကစစ်ကောင်စီတပ်စခန်း3ခုကိုသိမ်းယူလိုက်ကြောင်းကိုကန့်တပ်ရဲ့ပြောရေးဆိုခွင့်ရှိသူလီကြာဝင်းက VOA ကိုပြောပါတယ်
မနက်ပိုင်း 6:40 မိနစ်မှာမင်္ဂလာကဒီနန်ကျွန်းဒေသမှာရှိတဲ့ရှောင်းရင်ဖန်ဆိုတော့တပ်စခန်းတစ်ခုကိုကျွန်တော်ကတိုင်းပိုင်နိုင်ခဲ့တယ်။ခုနှစ်နာရီခွဲမှာအဲ့ဒီမွန်ဂိုဖက်မှာပဲတန်လို့မြန်အနောက်ဖက်ခြမ်းပေါ့နော်။အဲ့နာဟာဒေသမှာရှိတဲ့တပ်စခန်းတစ်ခုလည်းကျွန်တော်တို့တိုင်းပိုင်နိုင်ခဲ့တယ်ပေါ့။ပြီးတော့ဒီအဲ့ချင်းချွေခေါ်ရအနောက်ဖက်ခြမ်းဟိုပန်ဒေသဟိုပန်ဒေသမှာထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုလည်းကျွန်တော်ကကြားဖြတ်တိုက်ခိုက်ခဲ့တယ်ဒီနေ့။အဲ့ကြားဖြတ်တိုက်ခိုက်ပြီးခဲ့ပြီးတော့ကျွန်တော်ပစ္စည်းအဲ့နေရာမှာတော့အများအပြားရရှိခဲ့တယ်ပေါ့
ထိခိုက်သေးဆုံးတဲ့စည်ရင်တော့အတိအကျမရသေးဘူးလို့လည်းပြောပါတယ်ကိုကန့်တက်ကချင်းရွှေဟော်မြို့ကို28ရက်နေ့မှာသိမ်းယူနိုင်ခဲ့ပြီးတော့ဒီကနေ့အထိလည်းဆက်လက်ထိန်းချုပ်ထားနိုင်တယ်လို့လည်းပြောပါတယ်လောက်ကန်မြို့မှာတော့ဒီနေ့တိုက်ပွဲမရှိသေးဘူးလို့အခုလိုဆက်ပြောပါတယ်
မနေ့ကချင်းရွှေဟော်ကိုတိမ်းပိုက်တယ်ဆိုတာတော့ဟုတ်ပါတယ်ဗျချင်းရွှေဟော်မြို့ကိုတော့အခုချိန်ထိထိန်းချုပ်ထားပါတယ်ဗျအဲ့ချင်းရွှေဟော်မြို့ရဲ့ဘေးပတ်လည်းပန်းကုန်းဒီမှာရှိတဲ့တော်တော်များများတပ်စခန်းကိုလည်းကျွန်တော်တို့တိမ်းပိုက်ပြီးသွားပြီအဲတခုနှစ်ခုဥသာချန်နေတဲ့ဟာတွေရတော့လည်းနည်းနည်းပပတော့ရှိတာပေါ့ဒါပေမဲ့ဥသာချုံကြီးပြောရရင်တော့ချင်းတွေကိုဒေတာတော့ကျွန်တော်တို့ရဲ့ထင်းချုံမှုမှာရှိတယ်လို့ပြောရပါတယ်ဗျာဒီလောက်ကအခြေအနေကတော့ကျွန်တော်တိတော့လောက်ကတော့ဒီငိန်နေတဲ့အခြေအနေမှာပဲရှိပါတယ်ဒီတိုက်ပွဲတွေလည်းမရှိဘူးပီပီလူထုတွေလည်းတိတ်ဆောင်တာတွေမရှိဘူးပေါ့နော်ဒီငိန်ငိန်ချင်းချင်းမရှိနေပါလေတဲ့ဗျာ
လောက်ကင်မျိုးမှာမနေ့တောက်ကြနေ့နေကင်းပိုင်းကလေးကဖုန်းအဆက်အသွယ်တွေပြတ်တောက်နေပြီးတော့ဒီကနေ့အထိလဲဖုန်းတွေဆက်သွယ်လို့မရခဲ့ပါဘူးအခုလိုမုံကိုနယ်ဘက်မှာကိုကန့်တက်တွေဒီကနေ့တိုက်ခိုက်တဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုနဲ့နမ်ခမ်းမျိုးဘက်မှာတော့ TNLA တအားတက်တွေနဲ့စစ်တပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတယ်လို့ TNLA ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိုက်ကျော်ကပြောပါတယ်
ဒီနေ့ကဒီလိုဒီသမားနေ့နေ့အဖြစ်ဒီနောင်ချိုမြို့နယ်အတံပူရောမှာလဲဒီလို MP1 PDF နဲ့ပူပေါင်းမှဒီဆက်လက်အစံတစ်ခုမျိုးတော့တက်ခဲ့ရမနေ့သမားရဲ့နေ့ခုတိဆက်ရွယ်သမ်းနေနေနော်အဲ့ဒါကမဲမတင်ရည်ရဲ့တော့မပြရတော့ဒီသမားဒီနေ့နမ်ခမ်းနေ့တွေပဲမှာလဲဒီကိန်းဖြစ်တယ်အဲ့ဒါဒီကိစ္စရတယ်မတည်ရဘူ
းအခုလိုစစ်တပ်စခန်းတွေတိမ့်ပိုက်ဆိုင်ခဲ့တဲ့အတွက်လက်နက်ခဲရအများအပြားတင်းစီရနေကြလေ TNLA သတင်းပြန်ကြားရေးလူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြထားပါတယ်။အောက်တိုဘာ29ရက်နေ့တုန်းကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပေါ်တဲ့တိုက်ပွဲတွေအတွင်းမှာရဲတပ်ဖွဲ့နဲ့ပြည်သူ့စစ်စခန်းနှစ်ခုကျသွားပြီးမဲ့စစ်တပ်စခန်းတွေတော့မကျဘူးလို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအစောပိုင်းတုန်းကပြောဆိုထားပါတယ်။လောလောဆယ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကမြို့တော်များများမှာတယ်လီဖုန်းဆက်သွယ်ရေးအခက်အခဲတွေရှိနေတယ်လို့လာရှိုးမူဆယ်လန်းနဲ့လာရှိုးလောက်ကင်လန်းတွေလည်းပိတ်ထားတာကြောင့်နေဆက်ကုံသွယ်ရေးတွေရပ်ဆိုင်းနေပါတယ်အထူးသဖြင့်လူနာတွေကိုမြို့ကြီးတွေကဆေးရုံတွေစီကိုပို့ဆောင်ရေးအတွက်မှလည်းအခက်အခဲတွေရှိနေပါတယ်ရှင
်ညီနောင်မဟာမိတ်အဖွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးနောက်ဆက်တွဲအခြေအနေကိုမဆုမျက်မုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတော့ဒုအတန်အစီအစဉ်ကိုနားဆင်ရမှာပါရန်ကုန်မြို့ရွှေပြည်သာမြို့နယ်တွေကကျူးကျော်နေရာတွေမှာအမိုက်တွေလာရောက်ပြီးတော့ဆွန့်ပစ်နေကြပေမဲ့ကျူးကျော်တဲ့နေရာတွေမှာနေထိုင်နေတဲ့သူတွေစောတကမတက်ရတဲ့အခြေအနေကို Frontier မြန်မာရဲ့ဒုအတန်းအစီအစဉ်မှာတင်ပြထားတာရှုစားနာဆင်ပါရှင
်။မနာဘောတို့ရတာဥပ္ပိတို့ရောနေနေကြရလို့နှကောင်းရှင်နေပြီ
။အစားတော့ဝိစာပဲပြင်မယ်ဆိုပြီးပြောတာ။ခုတော့တခြားပစ္စည်းတွေပါရောပြီးလာပြစ်တယ
်ပြီးခဲ့တဲ့9နှစ်လောက်ကနေစပြီးတော့မြန်မာနိုင်ငံဆိုတာကမ္ဘာလုံးဆိုင်ရာပလတ်စတစ်အမိုက်တွေဆွန့်ပစ်တဲ့နေရာတစ်ခုဖြစ်လာပါတယ်တချို့ကကုန်းလမ်းကနေလာပါတယ်ဒါပေမဲ့တချို့ကတော့ကီလိုမီတာပေါင်းထောင်ထောင်ချီဝေးတဲ့နိုင်ငံတွေကနေကုမ္ပဏီတွေကထိရောက်စွာပြန်လည်အသုံးမချနိုင်တာနဲ့ပြန်လည်အသုံးချဖို့ဈေးကြီးတာတွေကြောင့်ရောက်ရှိလာခဲ့ကြတာပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေဖြစ်တဲ့ Allegra Medicine, Rachel Moore နဲ့ ကျော်စင်တို့က Lighthouse Report ဖွဲ့နဲ့ပူးပေါင်းတင်ဆက်ထားပါတယ်။လုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲထားသလိုအတန်တချို့ကိုအစားထိုးဖတ်ထားပါတယ်ရှင
်။အမိုက်ဘာကြောင့်ဒီကိုရောက်လာတာလဲဆိုတဲ့အကြောင်းကြီး
အမိုက်ဘာကြောင့်ဒီကိုရောက်လာရဲဆိုရဲအကြောင်းရင်းကညဆိုလို့ရှင်လူမမြင်တဲ့အချိန်မှာလာဖြစ်တယ်။ကျမအိမ်ရှိမှကြည့်ဒီမှာတွေ့လား။သူတို့ဒီလိုဖြစ်တာကကျမတို့ဒီဘာကိုစတီထောင်နေရလာဖြစ်နေရ။ဖြစ်เสียတခြားနေရာမရှိလို့။ဆက်ယုံပတ်စံပေးပြီးလာပြစ်မယ်ဆိုတော့လမ်းဖောက်ဖို့တဲဝဲဖို့လိုတဲ့ပတ်စံကိုအဲ့ဒီမှာသုံးမယ်လို့တွေးပြီးကျမတို့ကလက်ခံလိုက်တယ်။အစကတော့အဝိစာပဲပြစ်မယ်ဆိုပြီးပြောတာ။ခုတော့တခြားပစ္စည်းတွေပါရောပြီးလာပြစ်တယ်။သူတို့ကတော့အမိုက်ပြစ်ဖို့အနေအထားတွေရှာနေတယ်။
မခင်သူစားကရန်ကုန်မြို့ရှိပြည်သာမြို့နယ်28ရပ်ကွက်ကို2012ခုနှစ်ကလေးကပြောင်းရွှေ့နေထိုင်ခဲ့တာပါ။အဲ့ဒီအချိန်တည်းကသူနဲ့အတူကျူးကျော်900လောက်ကအတူခြေချခဲ့ကြတာဖြစ်ပါတယ်။ခြေတန်းရှိဝါးထဲ180ကျော်လောက်စောင့်နေခဲ့ကြတာပါ။ဒီ area တဝက်လောက်ကရေမြုပ်နေပြီးအမိုက်ပပတ်လေဝိုင်းနေခဲ့ပါတယ်။ရပ်ကွက်နေသူတွေကသူတို့ရပ်ကွက်လမ်းတွေဖောက်နိုင်ဖို့အတွက်မြို့နယ်တွင်းကစက်ရုံတွေကနေအမိုက်တခါလာပုံရင်9000ကျန်တဲ့လာအပုံခံခဲ့ပါတယ်။သူတို့စီမှာလူတယောက်ဝယ်ထားတဲ့ရေဝတ်နေတဲ့ခြံဝင်းတစ်ခုရှိပြီးတော့အဲ့ဒီခြံဝင်းထဲမှာအမိုက်ပြစ်တာကိုလက်ခံထားခဲ့ကြတာပါ။ကိုကျော်ဝေကအဲ့ဒီနေရာလေးနားမှာနေပါတယ်။သူကအမိုက်နဲ့အသက်မွေးသူဆိုလည်းမမှားပါဘူး။ရက်ွက်တွေကအမိုက်တွေတိမ်ပြီး CB အမိုက်ပုံနဲ့ပြစ်တဲ့အလုပ်လုပ်လာတာနှစ်မနေတော့ပါဘူး။ရက်ွက်နေသူတွေကဒီရေဝတ်နေတဲ့နေရာကိုဖို့ဖို့အမိုက်တွေပုံခဲ့တာဖြစ်ပေမဲ့တကယ်တကယ်တော့ခုတ်ရတခြားရှာရတခြားဖြစ်ခဲ့ပါတယ်။
ဒီကအရင်ထက်စာလို့ရှင်ကျွန်တော်တို့ဟိုလူတွေမရှိခင်တော့ကျွန်တော်တို့ဒီထဲကိုလူမတက်ပြီးတော့အဝယ်တော့မရှိဘူးကျွန်တော်တို့ပဲရှိတယ်။ရှိတဲ့အခါကျတော့အဲ့ဒီအစင်ကတော့ကျွန်တော်တို့ဒီနားလောက်မှာပဲရှိရှိတယ်ဒီဘုံပေါ်တွေကြာတစ်ခါတည်းရမလာတက်တာအခုကြဒီထဲမှာအိမ်ကြီးဖြစ်လာတဲ့လမ်းကြီးဖြစ်လာတဲ့အခါကျတော့သူကထိချလိုက်တော့တက်လာတဲ့ပုံစံမျိုးဖြစ်လာဒီမှာကအိမ်တွေထက်သူရေတွေဒီရေလွန်းနေရာလေးချက်လုံးလာတဲ့အခါကျတော့ကျွန်တော်တို့ဒီလမ်းလေဘယ်ကိုမြှင့်တက်လာမြင့်တလာမြင့်တလာရင်လည်းသူကတော့လိုက်လာအဲ့လိုပုံစံမျို
းသူအိမ်အောင်မှာရေလေးပေလောက်တက်နေရပါဒါကိုဖြတ်ပြီးအဝင်ထွက်လို့ဘို့သူတို့မိသားစုကတဲအိတ်တွေကားတရာတွေနဲ့ရှောက်လန်းဖောက်ထားပါတယ်သူ့ပိမာကအိမ်သားကအထည်ချုပ်ဆက်ယုံမှာလုပ်ပါတယ်တလား3သိန်းမပြည့်တဲ့သူမလာစားနဲ့တအိမ်လုံးစားဝတ်နေရေးဖြည့်ရှင်နေရတာပါရက်ွက်တဲ့နေတဲ့တခြားသူတွေလိုပဲသူတို့အိမ်မှာရေတွင်းတို့ဂျိုးပြူရေလိုင်းတို့လည်းမရှိတော့ကံရင်နဲ့ပဲချိုးကြပါတယ်အခုတော့အမိုက်တွေနဲ့ရေကညင်ညမ်းနေပါပြီ။ကိုကျော်ဝေပြောသလိုပါပဲဒီနေရာကအန္တရာယ်ရှိပတ်ဝန်းကျင်တစ်ခုပါ
။နန်းလာပေါ့။တော်ရတာဥရီတော်ကြီးတို့ကနေနေကြနေတော့နှာခေါင်းရှင်နေပြီ။ဘေးကလာတဲ့ခါကျနန်းလာပေါ့။ဒီတက်လာတော့အဲ့တော့ချောက်ပြီးဘယ်ဝဲစားရမလဲစားအဲ့လိုဖြစ်နေတော့။အမေတွေကအိမ်မော်ဒီမှာပဲထားရတာပေါ့။အောက်စင်ကိုင်းလို့မရတော့ရှင်နေလဲပေါ့တာ။ဒီရကလေးတို့ကလေးတယောက်ကိုအနည်းဆုံး3ခါလောက်ပြုတ်ကြပြီ။အဲလူကြီးတွေရှိနေလို့မရှိလို့ရင်ကလေးရေးနေတယ
်။ချွေပြီးသားမှာအရင်ကစွန့်ပြစ်အမိုက်တွေအခုလောက်မများခဲ့ပါဘူး။နမေကိုကတာယာဝပြောတဲ့အဓိပ္ပာယ်ကိုဆောင်ပြီးအစ်စ်ချဲ့ထွင်တိဆောက်ခဲ့တဲ့ရန်ကုန်မြို့တက်တစ်ခုဖြစ်ခဲ့ပါတယ်။အခုတော့ရက်ွက်တိုင်းလမ်းတိုင်းနှိပါမှာပလတ်စတစ်စွန့်ပြစ်အမိုက်တွေတခြားအမိုက်တွေနဲ့သာပြည့်နှက်နေရပါရွှေပြည်သာမြို့အနက်မှာရှိရဲစက်ယုံတွေကမြို့နယ်တွင်းကစွန့်ပစ်အမိုက်တွေရဲ့ယာဂိုင်နှုံးတော်တော်များများအတွက်တာဝန်ရှိပေမဲ့အပြည့်အဝတော့မဟုတ်ပါဘူး။ဥရောပနဲ့မြောက်အမေရိကတလွှားကနိုင်ငံတွေကနေအရှေ့တောင်အာရှနိုင်ငံဘက်ကိုသူတို့အမိုက်တွေတင်ပို့လာနေခဲ့လို့ပါ။ Frontier ကအတည်ပြုခဲ့တဲ့စွန့်ပစ်အမိုက်တွေထဲမှာ Listed, Unico, Penny, Ricketing, Formos, Castellan, Spoonlight,Oil Coast ကထုတ်ပေါ်ပစ္စည်းတွေပါဝင်ပြီးဒီကုမ္ပဏီတွေကမြန်မာပြည်ကိုပစ္စည်းတင်သွင်းတဲ့ကုမ္ပဏီတွေမဟုတ်ကြပါဘူး။ Castellan Beer ထုတ်တယ်၊ Lister, Carbet, Poland နဲ့ Spoonlight တို့ကသူတို့ရဲ့စွန့်ပစ္စည်းတွေမြန်မာကိုဘယ်လိုရောက်သွားမှမသိဘူးလို့ဆိုပါတယ်။ Unico Formos နဲ့ Oil Coast တို့ချင်းထုတ်တယ်၊ဒနုံတို့ကတော့ပြန်မဖြေခဲ့ပါဘူး။ Lister စွန့်ပစ္စည်းတွေတင်သွင်းတယ်ဆိုတာမြန်မာမှာတရားမဝင်ပါဘူး။ဘတ်ဆဲစ်ကွန်ဗင်းရှင်းအရလည်းရောနှောအမိုက်တွေကိုကောင်းကောင်းမွန်မွန်စွန့်ပစ်နိုင်တဲ့နည်းစနစ်ရှိနေတဲ့နိုင်ငံတွေကိုသာတင်ပို့ခွင့်ပြုထားတာပါ။ကမ္ဘာအကြီးဆုံးကုန်သင်မှုဆိုင်ရာအချက်အလက်စုဆောင်းရာဝက်ဘ်ဆိုက်ဖြစ်တဲ့ UN Comtrade ရဲ့အချက်အလက်အရ2018ခုနှစ်ကနေ2022ခုနှစ်အတွင်းကမ္ဘာနိုင်ငံတွေကနေမြန်မာနိုင်ငံကိုအမေရိကန်ဒေါ်လာတန်း90ကျော်တန်ကြီးရှိတဲ့ပလတ်စတစ်စွန့်ပစ်အမိုက်တွေကိုတင်ပို့ခဲ့ကြတယ်လို့သိရပါတယ်။ဒီငွေပမာဏဟာပလတ်စတစ်စွန့်ပစ်ပစ္စည်းတန်ချိန်3,300,000နဲ့ညီညာပြီးထိုင်းနိုင်ငံဘက်ကနေတဆင့်တန်ချိန်3,400,000ကျော်တင်ပို့ခဲ့တာပါ။ဒါကတရားဝင်အချက်အလက်တွေပဲရှိပါသေးတယ်။၎ ແລະແຕ່ມາບໍ່ແດ່ສົມຈິດອໝိုက်ດີກໍໄທງການນີ້ມຍມາບັດဝင်ຍောက်ຫນີແຊ່ພິບີຕຽມມວຍຫມောင်ຄູແລງການນີ້ລະແລຊິຫນີຫຍາບານີ້ແລຕະຄູກໍຕະສິນກັນກົງເຕມຸຕະບໍໂຕຫນີຈັນແນ່ໄທງຫນັງແກມາຢາຍີກັນແກ່ພັດຕັນກວນປິບີຕັດສາຍາຫນັງແງງກໍສັດແລຈ້ວກວ່າປູສາຫນັງອອງຈີຈັບໄປແປປົງຊັນຍູ່ແນ່ລົງຫນີຫຍາບາ
အောက်ကပြောင်းမှာကမြန်မာနိုင်ငံမှာပြန်လည်တန်းစင်သုံးဆွဲခြင်းဆိုင်ရာအခွဲတစ်ခုဖြစ်တဲ့ရက်ဆိုက်ကလိုရဲ့တည်ထောင်သူဖြစ်ပါတယ်။သူကပလက်စတစ်စွန့်ပစ်ဖြစ်စီကုံသွယ်မှုကိုခြေရာခံခဲ့သူတူဦးဖြစ်ပြီးတော့တဆင့်ကန်ကုံသွယ်မှုသဘောတူညီချက်တွေကိုအကျွမ်းတဝင်ရှိသူပါ။
The
ဒါကဖြတ်တန်းတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီနိုင်ငံကိုဖြတ်ကျော်ဖို့ဟိုစာရွက်စာတမ်းတွေကိုပဲအသုံးပြုတာမျိုးပါ။အခုပုံပါဗျာ။ဘန်ကောက်မှာချပြီးတော့မဲဆောက်ကိုဖြတ်သွားမယ်။အဲဒီကနေတဆင့်မြန်မာနိုင်ငံကိုဖြတ်သွားတာမျိုးပေါ့။ဆိုတော့ဒီနီးလန်းကအထူးသဖြင့်ဒီကုန်ကျန်းပစ္စည်းတွေကိုတည်ယူတဲ့နေရာမှာအကျိုးရှိပါတယ်။အနောက်နိုင်ငံတွေကတော့သူတို့အမိုက်တွေကိုစွန့် လဲတန်းစင်ချုပ်လုပ်သူတွေကနိုင်ငံခြားကအမိုက်တွေပိုတန့်လို့လိုလိုချင်ချင်ရှိကြပါတယ်။ကိုထွန်းခိုင်လိုပေါ့သူကမန္တလေးမှာပလတ်စတစ်စက်ရုံနှစ်ရုံပိုင်ပါတယ်။နိုင်ငံခြားကလာတဲ့ပလတ်စတစ်ကိုပြန်ရောင်းဖို့ဝယ်ပြီးကုန်ချုပ်လုပ်ငန်းတုံးကော်စည်းထုတ်ပါတယ်
။ကျောင်းနိုင်ငံမှာဆိုဖုန်တွေပဲကပ်ပါလာမယ်၊ကြီးတွေကပ်ပါလာမယ်ဆိုတဲ့အခါကျတော့ဟိုအယောရွက်ဆိုတာရှိတာပေါ့နော်အဲဟိုကလာတဲ့ပစ္စည်းကကျတော့အယောရွက်မရှိဘူးအဲကျွန်တော်တို့ဆက်ထဲမှာတန်းပြီးတော့ထိတ်လိုက်တာနဲ့ဟိုဘက်ကိုထွက်လာရင်ကော်စီတန်းဖြစ်တာပေါ့ပြီးရလုံးလုံးရတဲ့နေရာမှာလည်းတွင်ကျေတာပေါ့ပြီးရင်ပစ္စည်းရဲ့ quality လည်းကောင်းတာပေါ့ရောင်းရတဲ့နေရာကျလည်းကော်စီဖြစ်လို့ရောင်းရပြီဆိုရင်လည်းဈေးပိုရတာပေါ့
ဒါပေမဲ့ plastic အမိုက်အားလုံးကပြန်သုံးလို့ရတာတော့မဟုတ်ပါဘူးမင်းဆက်မြက်ကရန်ကုန်ကသူ့ကော်စီဆက်ရုံအတွက်နိုင်ငံခြားက plastic အမိုက်တွေဝယ်ပါတယ်အဲ့ဒီအမိုက်ဆယ်ရာခိုင်နှုန်းလောက်တော့ပြည့်ရတာပဲလို့ဆိုပါတယ်
ကော်စီထုတ်နေတဲ့အချိန်မှာအသုံးမဝင်တဲ့ပြန်သုံးလို့မရတဲ့အမိုက်တွေရှိတယ်။ဒါတွေကိုမြေမြှောက်ရင်မြှောက်မမြှောက်ရင်လည်းမိရှုပ်ဖြစ်တယ်။မြှောက်ရင်လည်းကျွန်တော်တို့ကိုယ်ပိုင်ဝင်ထဲမှာပဲမြှောက်တယ်။မြေဖို့ဖို့အတွက်တော့မသုံးဘူး။ဒါပေမဲ့အမိုက်များစုကတော့မိရှုပ်ဖြစ်တာများတယ
်။မင်းဆက်မြက်တွေမကပါဘူး။အမိုက်မိရှုပ်တာကမြန်မာကဆုံးဖြတ်ပစ္စည်းပြန်လဲတန်းစင်ထုတ်လုပ်သူတွေနဲ့တန်ပံပြည်သူတွေကြားမှာအမိုက်တွေရှင်းဖို့လုံနေကြတဲ့နည်းပါပဲ။ဒါပေမဲ့ဒါကကျန်းမာရေးကိုဆူဆူဝါးဝါထိခိုက်စေပါတယ်။ကော်ပိုက်တွေထုတ်တယ်ပေါ်လီဗိုင်နယ်ကလိုရိုက် PVC ပလတ်စတစ်ဆိုရင်သူ့ကိုမီးရှို့လိုက်ရင်အဆိပ်ငွေတွေထုတ်တာပါဒီငွေကရင်သားကင်ဆာနဲ့တခြားသောကင်ဆာရောဂါတွေဖြစ်စေပါတယ်ပလတ်စတစ်ကမြေနဲ့ရေထဲကိုအချိန်တစ်ခုကြာလာနေတဲ့အမျှအဆိပ်ဖြစ်စေရပါဒီလိုဓာတ်ပစ္စည်းတွေကအခုရွှေပြည်သာမြို့နယ်တွေကကျူးကျော်ရက်ကွက်ရဲ့မြေနဲ့ရေထဲမှာစိတ်ဝင်နေပြီလို့တောင်ပြောနိုင်ပါတယ်စင်ရဲလုံးနဲ့ရက်ွက်နေသူတွေကလည်းသူတို့အိုးအိမ်တွေနာအမိုက်တွေကိုလက်ခံမိတာဖြစ်နေခဲ့ပါတယ်။ရက်ွက်တဲ့အမိုက်တွေဘလို့ပုံလာပုံလာပြန်တွန်းလှန်ပြောဆိုဖို့အခွင့်အာဏာလည်းသူတို့မှာမရှိနေပါဘူး။ဘသူမှတော့ဒီလိုညှက်ပတ်နန်းစုံနေတဲ့ပတ်ဝန်းကျင်ကြီးမှမနေချင်ပါဘူး။ဒါပေမဲ့စီပင်တာဝန်ရှိသူတွေကလည်းအမိုက်တွေရှင်းလင်းဖို့ဘာမှမလုပ်ပြတော့ဘူးလို့ရက်ွက်နေသူတွေကပြောပါတယ်။ထုတ်ဖို့ပြောဆိုမယ်ဆိုရင်လည်းကျူးကျော်ဖြစ်နေတဲ့သူတို့အိမ်တွေကိုစစ်အာဏာသိမ်းလိုက်ကြတဲ့ကစစ်တပ်အာဏာပိုင်တွေလာရှင်းလင်းမှကြောက်ရပါသေးတယ်။ဒီလိုဆိုတော့ကိုကျော်ဝေလိုရက်ကွက်သားတွေဟာသူတို့အိမ်နောက်မှာအမိုက်တွေဘလောက်လာပုံပုံနှုတ်ဆက်ပြီးတော့နေကြရတော့တာပါပဲ
။ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နာဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးအတန်ပေါ့ဒ်ကတ်အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။ဒိုးအတန်စီစဉ်ပါရှင်ဆက်ပြီးတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာသတင်းဆောင်မကိုတင်ဆက်ပေးကြပါမယ်။အလုတ်သမားဈေးကွက်မှာအမျိုးသမီးနဲ့အမျိုးသားလှူအားကကွာဟချက်ကိုလေ့လာခဲ့တဲ့ဘောဂဗေဒပါမောက်ခကယ်တီယာဂိုလ်ဒင်2023ခုနှစ်အတွက်စီးပွားရေးနိုဘယ်ဆုရခဲ့တာနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်ကစီးပွားရေးပါရဂူဘွဲ့ရအကြောင်းသူမတ်ငူဝါဝင်းနဲ့ဦးတင်မောင်တန်းတို့ကဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဆွေးနွေးတင်ပြထားပါတယ်
2023ခုနှစ်စီးပွားရေးနိုဘယ်ဆုကိုအမေရိကန်နိုင်ငံဟာဗတ်တက်ကလူကပမောက္ခ Claudia Golden ကရရှိသွားခဲ့ပါတယ်။လောအားစည်းကွက်မှာကြားမကွဲပြားခြားနားမှုနောက်ကွယ်ကအကြောင်းချက်တွေကိုဖော်ထုတ်နိုင်ခဲ့တဲ့အတွက် Nobel ဆုချီးမြှင့်ခဲ့တာပါ။လူခွေရဲ့လှုပ်ရှားမှုမှာအမျိုးသမီးခွင့်ရင်းနဲ့ကြားမဒန်းတူရေးဟာအရေးကြီးတဲ့လှုပ်ရှားမှုတွေဖြစ်တာပါ။ဒါကြောင့်ဒီနေ့စီးပွားရေး Nobel ဆုနဲ့ပတ်သက်လို့ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့ထိုင်းနိုင်ငံချင်းမိုင်တိုက်သူမှာစီးပွားရေးပညာပါကူပွဲရယူဖို့ကြိုးစားနေတဲ့မတ်ငုဝါဝင်းဖြစ်ပါတယ်။မင်္ဂလာပါမိုက်ငုဝါဝင်ခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါဆရာ
ဒီနေ့နိုဘယ်ဆုကထူးခြားတယ်လို့ပြောလို့ရနိုင်တော့ပါဆိုတာလေးနဲ့စကြပါလေမောက်ငုဝါဝင်ဘယ်လိုများထင်ပါလဲခင်ဗျာ
တကယ်ပဲထူးခြားပါတယ်ဘာဖြစ်လို့လဲဆိုတော့စီးပွားရေးဆိုင်ရာနိုဘယ်ဆုတွေကိုဒါ1969ခုနှစ်ကနေပြီးတော့စပြီးတော့ပေးအပ်ခဲ့တာအခုချိန်ထိဆိုရင်55ခုရှိပြီးတော့ပညာရှင်အနေနဲ့ဆိုရင်63ယောက်လောက်ရထားတယ်အိုက်ဒီယာမှာအခုချိန်ထိအမျိုးသမီး3ယောက်ပဲရှိပါသေးတယ်ဒါတော့မှသူရှိရ2ယောက်ကဒါအမျိုးသားတွေနဲ့တွဲပြီးတော့ရခဲ့တာပေါ့နော်အမျိုးသမီးပညာရှင်အနေနဲ့အဲဘောဂဗေဒဆိုင်ရာနိုဘယ်ဆုကိုအဲလွတ်လွတ်ကျွတ်ကျွတ်ပေါ့နော်တယောက်ထဲရတာသူတယောက်ပဲပေါမောက်ခဂလိုရီယာဂေါ်ဒန်တယောက်ပဲအဲရှိပါသေးတယ်အဲနောက်တစ်ချက်အနေနဲ့ကကြတော့သူက University of Chicago ကနေပြီးတော့သူက PhD ရပြီးတော့သူကဒီအလုပ်လုပ်တဲ့နေရာမှာ Harvard ရဲ့ဘောဂဗေဒဌာနမှာအလုပ်လုပ်တဲ့အချိန်မှာပထမဆုံးသူကအမျိုးသမီးပါမောက်ခအနေနဲ့ဒါ1990မှာပေါ့နော်ဟိုခန့်အပ်ခံရတဲ့သူလည်းဖြစ်ပါတယ်အဲအသက်89နှစ်ရှိပြီးတော့အခုချိန်နိုဘယ်ဆုရတဲ့ချိန်မှာပေါ့နော်အဲအသက်89နှစ်ရှိပြီးတော့ဘောဂဗေဒကိုသူလေ့လာတဲ့အခါကျရင်သူကတမိုင်းကြောင်းကိုပြန်ပြီးတော့အဲလေ့လာခဲ့တာဖြစ်ပါတယ်အဲ
တော့တမိုင်းကြောင်းနဲ့ပတ်သက်ပြီးအချက်လက်တွေကိုရယူတဲ့အခါမှာသူရထူကြချက်များရှိသလား
။တာပိုင်းတော့ကတော့စိုက်ပျိုးရေးကဏ္ဍမှာအမျိုးသမီးတွေဒါဒီလုပ်ငန်းမှာဒါမျိုးသားတွေနဲ့အတူတူကွင်းထဲမှာလုပ်တယ်ပြီးတော့ဟိုကလေးရသွားပြီးတဲ့အခါကျတော့သူက housewife ဆိုပြီးတော့ပဲမှတ်တမ်းတင်လိုက်တယ်တကောင်စင်ရဲ့။เนาะဒါပေမဲ့လည်းသူတို့ကဟိုဇနီးမယားဖြစ်သွားတာနဲ့ဘာမှမလုပ်တော့တာမဟုတ်ဘူး။လေဘာတွေကိုမစင်းနိုင်တော့တာပဲရှိတယ်။ခလေးထဲနဲ့အိမ်မှာမလုပ်လို့ရလဲဆိုတော့ဟိုရက်ကန်းလုပ်တာအဝတ်ထည်ချုပ်တာနိုးနဲ့နိုးရက်ပစ္စည်းတွေထုတ်လုပ်တာစသဖြင့်အဲ့ဒီလုပ်တွေလုပ်နေစေပဲရှိသေးတာတွေအများကြီးတွေ့ရတယ်။အဲ့ဒါကြောင့်မို့လို့သူကတော့ဟိုသူတို့ခေါ်တာတော့ဟို historical time use survey ပေါ့နော်။ဗမာလိုခေါ်ရင်တော့ဒီအလုပ်တစ်ခုကိုလုပ်တဲ့အခါကျရင် volunteer လုပ်ပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်အဲဈေးသွားပြီးတော့ဈေးရောက်တာပဲဖြစ်ဖြစ်အဲ့ဒီလုပ်တွေမှာအချိန်တွေဘလို့သုံးဆွဲလေးရှိတယ်လဲဆိုတော့ဒါဟိုစည်ရင်အချက်လက်ကောက်ယူခဲ့တဲ့ဥစ္စာတွေနောက်ဒါတကောင်စည်ရင်နဲ့ပတ်သက်တဲ့အဲ data တွေပြီးတော့ဒါစက်မှုလက်မှုလုပ်ငန်းနဲ့ပတ်သက်တဲ့ data တွေအဲ့ဟာတွေအကုန်လုံး data set တွေအကုန်လုံးကိုသူကပြန်လည်လေ့လာတယ်ကျဲလိုက်ဟိုပြန်ကြည့်ပြီးတော့ဒါအမျိုးသမီးတွေကတော့ဒီအချိန်မှာတော့ဟိုဒီဟာတွေလုပ်တယ်ဆိုတဲ့ဟာမျိုးတွေနဲ့ပြန်ပြီးတော့ဒါ data ဟိုပေါ့နော်သတင်းအချက်လက်ဟိုဒီတစ်ခုလုံးဟာကြီးကိုပြန်ပြီးတော့ဆက်ရှိရစုနှောင်းမရနေပြီးတော့ဒါအခု2200ပေါ့နော်ဒါကသူကပြန်ပြီးတော့သိစိတ်လေးလာပြီးတော့ပြန်လည်ပြီးတော့ဖော်ထုတ်ပြီးတော့တင်ပြနိုင်ခဲ့တာဖြစ်တဲ့အတွက်ဒီ Nobel ဆုဟာထူးခြားမယ်လို့အဲပြောလို့ရပါလဲရှင်
ပမောက္ခဂလိုရီယာဂိုဒင်ကိုဆုချီးမြှင့်တဲ့အခါမှာအဲဒီလိုကြားမလောက်ခကွဲပြားနေရခြင်းနောက်မှာရှိနေတဲ့စီးပွားရေးသဘောရာတိဆောက်ထားပုံနဲ့လူမှုစာနှုန်းတွေကိုဖော်ထုတ်နိုင်ခဲ့တဲ့အတွက်လို့နိုဘယ်ဆုကော်မတီကပြောပါတယ်။ဒါတွေကိုများမောင်မောင်ဝင်နည်းနည်းရှင်းပြပေးပါလားခင်ဗ
ျ။ဟုတ်ကဲ့ဒီနေ့ဖြစ်ရတဲ့အကြောင်းရင်းတွေကဒါအတိတ်ကအကြောင်းရင်းတွေပုံမှာလည်းဒါအခြေခံပြီးတော့လာတာဖြစ်တယ်။အရင်တော့ကကြတော့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့လုံသားဈေးကွက်မှာအမျိုးသမီးတွေပို့ပြီးတော့ပါဝင်လာတာကဆက်ဆက်အပေါင်းလက္ခဏာဆက်ဆက်မှုရှိတယ်လို့သိပေမဲ့ဘာကြောင့်အဲဒါပါဝင်မှုကဟိုအရေးကြီးတယ်လေဘလို့အချိန်တွေမှာနည်းသွားတယ်လေစသဖြင့်ဒီအကြောင်းအရာတွေကိုတည်တည်ထက်ထက်မသိခဲ့ဘူး။အဲ့တော့ तू ကတော့လေ့လာခဲ့ပြီးတော့အဲ့ဒီ78ရာစုနှောင်းမှန်းရနေပြီးတော့ဒါ2200အထိပေါ့နော်ဒီရာစုနဲ့အပြောင်းလဲတွေမှာဘလို့တွေဖြစ်ခဲ့တယ်လဲဆိုတဲ့ဥစ္စာကို तू ကပါသောပုံသဏ္ဍာန်နဲ့ပြောခဲ့တယ
်ပါသောပုံဆိုတာက
အဲ့မှာအဓိကပြောတာကတော့လုံသားအင်အားမှာပါဝင်မှုပေါ့
လုံသားအင်အားမှာပါဝင
်မှုမျိုးမျိုးတွေပါဝင်မှုကပထမများတယ်ပြီးတော့ကြာသွားပြီးတော့ဒါဒီ Samulamu Longani Tonga Lade and the Industrial Revolution look for a Harry Pilla de Cajaro, Jong Long, Southern Pentari Logo,
Dia Siwai Anima, Samu Siwai, a
piano Siwai. ไอ้เดี๋ยวเดี๋ยวเนี่ยมาสัตว์ป่านี่เปลี่ยนแต่ละเนาะหลุดตาดิปูหนูล่ะแหละไอ้တော့ดาမျိုးသမီးတွေပို့ပြီးတော့ခန့်အပ်လာကြတယ်အဲ့တော့ဘာကြောင့်အဲ့လိုတွေဖြစ်ရတာလဲဆိုတဲ့ဥစ္စာကိုသူကထောက်ပြထားတဲ့အချက်၄ချက်ရှိမှာအရင်တော့ကရှိခဲ့တယ် ရှိပါတယ်ဥမာလောက်သားလိုအပ်ချက်တွေရှိနေပေမဲ့လည်းအဲ့ဥပဒေကြောင့်အလုပ်လုပ်လို့မရတဲ့အနေအထားတွေရှိခဲ့တယ်အဲ့ဒါကဒါ1964မှာဆိုရင်အမေရိကမှာဆိုရင်1964မှာဒါပြဖြစ်နိုင်ခဲ့ပါတယ်ဒုတိယတစ်ချက်ကကြတော့မျှော်လင့်ချက်ပေါ့ စဉ်းစားချက်ရှိလာတယ်တကယ်ပညာလဲတင်လို့ရမယ်အလုပ်လွယ်လုပ်လို့ရမယ်ဆိုတော့မျှော်လင့်ချက်တွေပါရီကထောင်ကွ90နောက်ပိုင်းကြတော့မှတဖြည်းဖြည်းဒီဥစ္စာတွေကနီးစပ်လာတယ်အမျိုးသမီးတွေအလုပ်လုပ်တာကိုပို့ပြီးတော့လက်ခံလာကြတယ်အဲအဲ့တော့ဆက်ပြီးတော့ပြောရရင်အဲ့ဒါဘာကြောင့်အဲ့လိုမျိုးပို့ပြီးတော့လုပ်လို့ရနိုင်တယ်လဲဆိုတဲ့ဥစ္စာတွေကအရေးကြီးတဲ့ပြောင်းလဲချက်တစ်ခုကတော့ဟို ဒရီဒါးစေးတွေပေါ်လာတာပေါ့နော်တတိယတစ်ချက်ကတော့သူပြောတာကတော့ဒရီဒါးစေးတွေပေါ်လာတယ်အဲ့ဒီတော့အိမ်အောင်ကြပြီးတော့လေအဲလုံးလို့ဒါဟိုအလုပ်ကိုဆက်ပြီးတော့အဲလုပ်ကင်လို့ရတယ်ပေါ့နော်သူကတော့ဒီနိုဘယ်ဆုပေးကော်မတီကရေးထားတာတော့ The Power of Bill ဆိုပြီးတော့သူကအဲ့ထဲမှာတုံ့နှုံပေးထားတယ်ပေါ့နော်သူပြောတဲ့နောက်ဆုံးအဲ့လေးချက်ထဲကနောက်ဆုံးချက်ဖြစ်တဲ့ ဟိုလူမြန်းပြလွန်ဒီလုတ်ကိုလုတ်လို့ရနေပြီဆိုရင်အိမ်မှာကလေးရှိတယ်ကလေးကိုကြည့်ဖို့ဆိုရင်ဘယ်သူကလောက်ရမလဲဆိုတော့အမျိုးသမီးရတာဟိုအလိုအလျောက်ပေါ့နော်အဲနောက်ချံပြီးတော့လုတ်ရတယ်ဆိုတဲ့ဥစ္စာဖြစ်လာတော့အဲ့ဒီဟာဒီပေါ်မှာအခြေခံပြီးတော့လစာလေးကိုပေးတဲ့ခါကျတော့ဒါအမျိုးသမီးတွေကလစာနဲတယ်ဆိုတဲ့ဥစ္စာပေါ့နော်ဒါဒီလိုအချက်ဒီပေါ်မှာသူကအခြေခံပြီးတော့လာတာဖြစ်
ဒီနေ့ကနိုင်ငံတွေကဘယ်လိုပြောင်းလဲနိုင်ကြမလဲ
ဘယ်လိုတန်းလို့ညှတာအောင်လုပ်ကြမလဲဆိုတော့အရင်ဆုံးစရမှာကိုယ့်အိမ်ကစရမှာဖြစ်တယ်ဘာလို့လဲဆိုတော့ခုနပြောတဲ့ parenthood ပေါ့နော်အဲ့လိုမျိုး parenthood လို့ပြောလိုက်ရင်အများကအမျိုးသမီးကကလေးကိုစောင့်ရှောက်ဖို့အိမ်မှာလူကြီးရှင်စောင့်ရှောက်ဖို့အိမ်လုံးရှင်လုပ်ဖို့ဆိုတဲ့ဥစ္စာကအမျိုးသမီးရဲ့အလုပ်ပဲဖြစ်နေရဆိုတဲ့ဟာမျိုးအဲ့တော့အဲ့ဒီဟာကိုပို့ဟိုကိုယ့်အိမ်နေမှာတာဝန်မျှယူတာတွေလုပ်ရမယ်လုပ်ငန်းခွင်နေမှာဆိုရင်တော့ဒါဟိုလာစာနဲ့ပတ်သက်ပြီးတော့ပေါ့နော်ပွင့်လင်းမြင်သာမှုရှိရမယ်ဘလို့အချက်လက်တွေပေါ်မှာအခြေခံပြီးတော့ဒါကိုပေးတယ်လေဘလို့အတွေ့အကြုံတွေပေါ်မှာအခြေခံပြီးတော့ပေးတယ်လေစသဖြင့်အဲဒါတွေကဟိုတဖြည်းဖြည်းနဲ့ပို့ပြီးတော့အရေးကြီးလာတယ်ပေါ့နော်နောက်အစိုးရတစ်ခုအနေအစိုးရတွေအနေနဲ့လှုပ်လို့ရတာကကလေးထိန်းသိမ်းဆောင်ရှောက်မှုနဲ့ပတ်သက်လို့ပေါ့နော်ဒါကလေးထိန်းဌာနတွေဒါဟိုเจ้าနေနဲ့ပတ်သက်လို့သူကအတုံးစီကိုပို့ပြီးတော့မြင့်တင်ပေးတာပို့ကောင်းတဲ့เจ้าနေကလေးထောက်ပံ့မှုတွေကျမကြီးထောက်ပံ့မှုတွေပို့ပြီးတော့ထောက်ပံ့ပေးတာအဲ့ဟာတွေလုပ်လို့ရတယ်နောက်ပြီးတော့လုံသားအင်အားနဲ့ပတ်သက်ပြီးတော့ဒီထက်ပို့ပြီးတော့နားလည်အောင်ပို့ကောင်းတဲ့စည်းရင်းတွေကောက်ယူနိုင်အောင်လို့ဒါအထူးလေးကျင့်ထားတယ်ဒါဝန်ထမ်းတွေအစိုးရအနေနဲ့လည်းခန့်အပ်ပြီးတော့ဒီစည်းရင်းတွေကိုကောက်ယူတာပေါ့နော်ဒါတွေကဟိုနိုင်ငံတိုင်းနိုင်ငံတိုင်းအတွက်အရေးကြီးပါတယ်အဲ့ဒီတော့ဒီထက်ပို့ပြီးတော့လဲဒါဟိုအသိပညာပေးတဲ့လုပ်ငန်းတွေဘယ်လိုတွေလုပ်လို့ရနိုင်တယ်ဆိုတဲ့ဥစ္စာတွေပြီးတော့လစာအလုတ်ခန့်တဲ့ခါကျရင်ဒါကတော့အမျိုးသမီးကိုဦးစားပေးပါတယ်အမျိုးသားကိုဦးစားပေးပါတယ်ဆိုတာထက်တကယ်အဲဟိုပညာပေါ်မှာအခြေခံတယ်ဆိုတဲ့ဥစ္စာမျိုးပေါ့နော်အဲအဲ့လိုမျိုးတွေလှုပ်ဖို့အတွက်လည်းအဲလိုအပ်ပါတယ်ဆိုပြီးတော့သူကအဲအားပေးထားပါတယ်ပြီးတော့စီမံအုပ်ချုပ်ရေးအပိုင်းမှာလည်းအမျိုးသမီးတွေပို့ပြီးတော့ပါဝင်လာဖို့ပေါ့နော်အဲ့လိုပါဝင်တဲ့အခါကျရင်ဟိုနာမည်ထည့်လိုက်တာမဟုတ်ဘဲနဲ့တကယ်ဟိုလုပ်ပိုင်ခွင့်နေရှိတဲ့ဆုံးဖြတ်ချက်တွေချနိုင်တဲ့အမျိုးသမီးတွေပို့မှုပြီးတော့ပါဝင်လာဖို့ကလည်းဒါအရေးကြီးတဲ့အချက်ထဲမှာပါတယ်လို့ပဲအဲပြောထားပါတယ်ရှင့်
အခု2023ခုနှစ်စီးပွားရေးနိုဘယ်ဆုရရှိသွားတဲ့အမေရိကန်နိုင်ငံဟာဗတ်တက်ကသူကပေါမောခ်ကလောဒီယာဂိုးလ်ဒင်းရဲ့လေလာချက်နဲ့သဘောတရားကိုရှင်းပြသွားခဲ့တာကတော့ ချင်းမိုင်တိုက်တို့မှာစီပွားရေးပညာပါရီဘွဲ့ရယူဖို့ကြိုးစားနေတဲ့မောင်ဝူဝဝင်ဖြစ်ပါတယ်ကျွန်တော်ဒီမောင်သားမှာ
ဦးတင်မောင်တန်းတင်ဆက်ပေးခဲ့တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာရှင်မကြခင်မှာတော့အာရှနိုင်ငံရေးလေယာစီဝါကဏ္ဍဥရုယာသီနဲ့အနာဂတ်အစီအစဉ်တွေနားဆင်ရဖို့ရှိပါတယ
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့စနေညအစီအစဉ်တွေကို Washington DC မြို့တော်ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အရှေ့လေပိုင်းနဲ့တောင်တရုတ်ပင်လယ်ပြင်တွင်တင်းမာမှုတွေရှိနေချိန်မှာပဲတရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီဟာနှစ်နိုင်ငံဆက်ဆံရေးတည်ငြိမ်ဖို့အတွက်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေပါတယ်။အရှေ့လေပိုင်းတင်းမာမှုမှာတော့လက်ရှိ G7 ဥက္ကဋ္ဌဂျပန်နိုင်ငံဘယ်လိုများယက်တည်နေပါသလဲဒီလိုအကြောင်းအရာတွေကိုစူးစီးပြီးတော့ကိုစောမိုးကျော်ကတင်ပြပေးထားပါတယ
်တရုတ်နိုင်ငံဂျာယီဝန်ကြီးဝမ်ယီဟာနိုင်ငံဆက်ဆံရေးနဲ့ဒေသဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုအောက်တိုဘာလ26ရက်နေ့ကရောက်ရှိလာခဲ့ပါတယ်အမေရိကန်နိုင်ငံဂျာယီဝန်ကြီးအန်တိုနီဘလင်ကင်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလဗန်တို့နဲ့တွေ့ဆုံခဲ့ပြီးတောက်ကြနေမှာတော့အမေရိကန်သမ္မတဂျိုးဘိုက်ဒင်နဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်နဲ့တွေ့ဆုံစဉ်တရုတ်နိုင်ငံသားဝန်ကြီးကအခုလိုပြောဆိုခဲ့ပါတယ
်။တ
ရုတ်နဲ့အမေရိကန်ဟာအဓိကကျတဲ့အင်အားကြီးနှစ်နိုင်ငံဖြစ်ပါတယ်။သဘောထားကွဲလွဲမှုတွေမတူညီမှုတွေရှိနိုင်ပါတယ်။တပြိုင်တည်းထဲမှာပဲဘုံအကျိုးစီးပွားတူညီမှုတွေလည်းရှိနေပါတယ်။ဒါကြောင့်တရုတ်နဲ့အမေရိကန်ကြားဆွေးနွေးမှုတွေရှိရပါမယ်။ဆွေးနွေးမှုတွေကိုပြန်လည်စတင်ရုံနဲ့မကပဲနှဆိုင်နဲ့ဆွေးနွေးမှုတွေဖြစ်ရပါမယ်။ဘုံတူညီချက်နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအခြေခံခြင်းအဖြစ်တရုတ်နဲ့အမေရိကန်ဆက်ဆံရေးဟာကောင်းမွန်ပြီးတည်ငြိမ်တဲ့လမ်းကြောင်းပေါ်ကိုပြန်ရောက်လာနိုင်မှာပါ
။ရုရှားယူကရိန်းစစ်ပွဲတောင်တရုတ်ပင်လယ်ပြင်ထိုင်ဝမ်အရေးနဲ့တရုတ်ထောက်လိုင်းရေးမိုးပြံပူပေါင်းကိစ္စတွေနဲ့ပတ်သက်ပြီးတရုတ်နဲ့အမေရိကန်အကြားဆက်ဆံရေးမှာအခုအထစ်တွေဖြစ်ခဲ့ပါတယ်။သမ္မတဘိုင်ဒန်ကနိုင်ငံသားရေးဝန်ကြီးဝမ်ယီကိုလက်ခံတွေ့ဆုံခြင်းပြောကြားရမှာတရုတ်နဲ့အမေရိကန်အကြားဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားပြီးတာဝန်ယူမှုရှိတဲ့ဆက်ဆံရေးအောက်မှာနှစ်နိုင်ငံပြန်ဆိုင်မှုကိုစီမံဖို့တိုက်တွန်းခဲ့ပါတယ်။ဒါအပြင်အစ္စရေးဟာမတ်ပဋိပက္ခကြောင့်အရှေ့အလပိုင်းဒေသတွင်တင်းမာမှုတွေရှိနေချိန်မှာပဲနိုင်ငံတကာကိစ္စရပ်တွေမှာတရုတ်နဲ့အမေရိကန်ပူးပေါင်းဖြေရှင်းဖို့ကိုသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။လာမယ့်နိုဝင်ဘာလထဲမှာအမေရိကန်မှပြုလုပ်မယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC APEC ထိပ်သီးအစည်းအဝေးကိုသမ္မတရှီဂျင်ပင်တက်ရောက်ဖို့သမ္မတဘိုင်ဒန်ကဖိတ်ကြားထားပါတယ်။ How much အဖွဲ့ကိုငွေကြေးလက်နက်အဓိကထောက်ပံ့ပေးနေတဲ့အီရန်ဟာတရုတ်ရဲ့မဟာမိတ်ဖြစ်ပြီးတရုတ်ဟာအီရန်ကနေရေနံအများအပြားဝယ်ယူတဲ့နိုင်ငံလည်းဖြစ်ပါတယ်။ပါလက်စတိုင်းကိုလွတ်လပ်တဲ့နိုင်ငံအဖြစ်ထူထောင်ဝင်ပေးပြီးအစ္စရေးပါလက်စတိုင်းနှစ်နိုင်ငံတည်ရှိရေးမူဟာလက်ရှိပဋိပက္ခဖြေရှင်းရေးအတွက်အဓိကမူဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကအောက်တိုဘာလ19ရက်နေ့ကပြောဆိုခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ကလည်းနှစ်နိုင်ငံတည်ရှိရေးမူကိုဆက်လက်ဆွဲကင်မယ်လို့မကြသေးမီကမှထပ်မံအတည်ပြုပြောဆိုခဲ့ပါတယ်။ဒါပေမဲ့အမေရိကန်နဲ့အနောက်တိုင်းမဟာမိတ်နိုင်ငံတွေကတော့ How much အဖွဲ့ကိုအချမ်းဖက်အဖွဲ့အဖြစ်ကြီးညာထားပြီး Israel ဘက်ကရပ်တည်သွားမယ်လို့ကြီးညာထားပါတယ်။အခုလိုအချိန်မှာပဲဒီရက်သက်တပတ်အတွင်းတောင်တရုတ်ပင်လယ်ပြင်မှာထိတိုက်တင်းမာမှုဖြစ်နေတာကတော့တရုတ်နဲ့ဖိလစ်ပိုင်ဖြစ်ပါတယ်။အောက်တိုဘာလ22ရက်နေ့တုန်းကဖိလစ်ပိုင်အနီး Spratly ကျွန်းစုတွေတဲက Second Thomas Shore ကျွန်းအနီးဖိလစ်ပိုင်ကမ်းစောင်တပ်အကူရေရင်နဲ့တရုတ်ကမ်းစောင်တပ်တင်မောတို့တိုက်မိမလို့ဖြစ်ခဲ့ပါတယ်။ဒါအပြင်အော်တိုဘာလ28ရက်နေ့ကလည်းတောင်တရုတ်ပင်လယ်ပြင်အတွင်းပြန်တန်းနေတဲ့အမေရိကန် B-52 ဘုံးကျဲလေယာဉ်အနီးတရုတ်တိုက်လေယာဉ်ဟာဆယ်ပေအနီးလောက်အထိအနီးကပြန်တန်းခဲ့ပါတယ်။ဒီလိုအပြုတ်အမှုတွေကိုဖိလစ်ပိုင်အစိုးရနဲ့အမေရိကန်အစိုးရကတော့ကန့်ကွက်ပါတယ်။တရုတ်ကလည်းဖိလစ်ပိုင်ဘက်ကရန်စတယ်လို့ဆွတ်ဆွဲထားပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်အကြားစီးရေးမဟာမိတ်စာချုပ်ချုပ်ဆိုထားပြီးဖိလစ်ပိုင်ကိုအခြားနိုင်ငံတစ်ခုခုကတိုက်ခိုက်ခဲ့ရင် ဖိလစ်ပိုင်ဘက်ကအမေရိကန်ကကူညီရမှာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကလည်းတရုတ်ကိုတတိပေးထားပြီးဖိလစ်ပိုင်ဘက်ကနေကာကွယ်သွားမယ်လို့ပြောဆိုထားပါတယ်။အခုလိုအခြေအနေမှာပဲတိမမှုတွေရှိနေတဲ့အရှေ့အလယ်ပိုင်းပြဿနာနဲ့ပတ်သက်ပြီးလက်ရှိဆက်မှုစည်းပွားအင်အားကြီး9နိုင်ငံ G7 ရဲ့ဥက္ကဋ္ဌဂျပန်နိုင်ငံဟာထိညိရပ်တည်ဖို့စူးစမ်းနေပါတယ်။ Israel ကို Hamas တွေဝင်ရောက်တိုက်ခတ်ပြီးနောက်အော်တိုဘာလ10ရက်နေ့မှာဝန်ကြီးချုပ်ကီရှိဒါကအပြစ်မဲ့အရသားတွေကိုတိုက်ခိုက်မှုအပေါ်အပြင်းထန်ရှုံးချကြောင်းဖော်ပြခဲ့ပါတယ်။ဒီကိန်းနဲ့ထဲမှာပဲဂါဇာဒေသကအရသားထိခိုက်ဒေဆုံးမှုတွေနဲ့ပတ်သက်လို့စိုးရိမ်မိတယ်လို့သူကပြောဆိုခဲ့ပါတယ်။ဂျပန်ဟာသူ့ရဲ့လောင်စာ90ရာခိုင်နှုန်းကျော်လောက်ကိုအရှိအလယ်ပိုင်းကတင်သွင်းနေတာဖြစ်ပါတယ်။အော်တိုဘာလ7ရက်နေ့မှာတော့ဂျပန်ပြောရေးဆိုခွင့်ရှိသူမတ်ဆူနိုဟီရိုကာဇုကဟာမတ်စစ်သွေးကြောင့်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုလို့သုံးလုံးပြောဆိုရှုံချခဲ့ပါတယ်။တစ်ချိန်တည်းမှာပဲဂါဇာဒေသကအရသာဒုက္ခသည်တွေအတွက်ဒေါ်လာ10သန်းလှူဒါန်းခဲ့ပါတယ်။ဂျပန်ကဟာမတ်အဖွဲ့ကို2003ခုနှစ်ကတည်းကအကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားတာပါအမေရိကန်ဥဆောင်ပြီး G7 နိုင်ငံအဖွဲ့ဝင်တွေက6နိုင်ငံဖြစ်တဲ့အင်္ဂလန်ပြင်သစ်ဂျာမနီကနေဒါအီတလီနိုင်ငံတွေကဟာမတ်ရဲ့အကြမ်းဖက်တိုက်ခိုက်မှုကိုရှုံးချပြီးအစ္စရေးဘက်ကရပ်တည်ကြောင်းနှစ်ကြိမ်ထုတ်ပြန်ကြီးညာခဲ့ပေမဲ့ဂျပန်ပါဝင်ခဲ့ခြင်းမရှိပါဘူးဂျပန်ဟာရုရှားယူကရိန်းအရေးမှာရုရှားဟာနိုင်ငံတကာဥပဒေတွေနဲ့တံပိုးတွေကိုလေးစားလိုက်နာမှုမရှိဘူးဆိုပြီးအမေရိကန်ဥဆောင်တဲ့မဟာမိတ်တွေနဲ့လက်တွဲပါဝင်တဲ့အာရှနိုင်ငံဖြစ်ပါတယ်။လက်ရှိနိုင်ငံတကာအခင်းအကျင်းမှာရုရှားယူကရိန်းစစ်နဲ့အစ္စရေးဟာမတ်ပြည်ပခါတွေကြောင့်အခက်အခဲတွေကြုံတွေ့နေရကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရမယ်။
ကိုဇော်မိုးကျော်စီစဉ်တင်ဆက်ပေးခဲ့တဲ့အာရှနိုင်ငံရဲ့အစီအစဉ်ပါရှင်အခုဆက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့ဈေးနှုန်းတွေကျနေတဲ့ဝါဥနဲ့ဝါခွန်ဈေးနှုန်းတွေအပြင်သတင်းတစ်ပတ်အတွင်းလေယာထွက်ကုန်သီးနှံနေဈေးအတက်အကျဘယ်လိုများရှိပါသလဲဆိုတော့လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Pharma Times Media ကနေတင်ဆက်ပေးထားတာကိုရှုစားနာဆင်ပါရှင်
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လဲချမ်းမြေကြပါစီရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချွချွန်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတ်ထဲရောက်နေတဲ့သတင်းတွေထဲမှာတော့ဝါဥဇင်းနုံထောက်ဝက်ကျော်ကြဆင်းနေတဲ့သတင်းနဲ့စတင်ပါလေအခုနေ့အတွက်ဝါဥရာဒီရင်ကာလတဝက်ကျော်အထိရောက်ရှိလာပေမဲ့ဝါဥဈေးကအကြမ်းမှာပဲဆက်ရှိနေရလို့ဝါဥရောင်းဝယ်ရေးလုပ်ကိုင်သူတွေကပြောပါတယ်ဝါဥဟာပြည်တွင်းမှာစားသုံးမှုနည်းပြီးတရုတ်ဈေးကွက်တင်ပို့ရမှာလဲတည်ယူဈေးနဲ့လုံသားခမြင့်တက်နေရကြောင်းစိတ်ယုံတချို့ကသာဝါဥအစုံတပိတ်တာကို900ကနေ1000ကျပ်စီနဲ့ဝယ်ယူပေးနေတာဖြစ်ပါတယ်စစ်တပ်ကအာဏာမသိခင်2020ခုနှစ်ကတော့ဝါဥတပိတ်တာကို2000ကျပ်အထက်ဈေးထိရရှိခဲ့ပူပြီးပေးခဲ့တဲ့2022ခုနှစ်အတွင်းကတော့တပိတ်တာကို1400ကျပ်ဝန်းကျင်လောက်ဈေးရရှိခဲ့တယ်လို့ဝါဥရောင်းဝယ်ရေးလုပ်ကိုင်သူတို့ကပြောပါရယ်ဝါဥစယုံကိုနေပြည်တော်မြဝတီနယ်မော်လမြိုင်တို့မှာတိစောက်ထားပေမဲ့အစ်စ်မြင့်ကုန်းကျော်အဖြစ်ထုတ်လုပ်နိုင်ရင်မရှိလို့ဈေးကွက်ကခိုင်မာမှုမရှိဘူးလို့ကရင်ပြည်နယ်ဝါဥစိုက်ပျိုးထုတ်လုပ်ရောင်းချသူများအတင်းကအတွင်းမူဦးမင်းသူကပြောပါရယ်ဝါဥကုန်ရံကိုတော့တရုတ်နဲ့ဂျပန်နိုင်ငံတို့ကိုတင်ပို့နေတာဖြစ်ပါတယ
်ဝါဈေးနှုန်းတွေကျဆင်းနေလို့တောင်သူတွေအမြင့်ရရှိမှုနဲ့ပါနေပါတယ်မိုးရရှည်ရွာသူမှုကြောင့်ရိတ်ပင်ရတော့မဲ့ဝါခွန်းတွေဟာမိုးဆူသွားတဲ့အတွက်ဈေးနှုန်းတွေကလည်းကျဆင်းသွားတယ်လို့တောင်သူတွေကပြောပါတယ်လက်ရှိဝါပေါက်ဈေးကတောင်သူတွေအတွက်စိုက်စိတ်ကမီရောက်တာရှိနေပြီးပွဲစားဆက်ပိုက်တွေအတွက်ကလည်းဆက်လက်ခလောက်တာပြင်ရရှိနေတဲ့အခြေအနေဖြစ်နေတယ်လို့မန္တလေးမြို့ကဝါဆက်စီစဉ်နဲ့ဝါခွန်ရောင်းဝယ်ရေးလုပ်ကိုင်တဲ့ကိုချိုသူကပြောပါတယ်ပြီးခဲ့တဲ့နေ့ကအခုလိုချိန်မှာဝါတပိတ်တာကို3500ကျပ်ထက်ရရှိခဲ့ပြီးမယ်လက်ရှိမှာတော့တပိတ်တာကို2800ကနေ3000ကျပ်လောက်ထိရရှိတယ်လို့ဆိုပါတယ်ပြင်တွင်ကထွက်ရှိတဲ့ဝါကိုမူဆေတရ9မိုင်ကုံသွေးရေစောကနေသစင်တ တရုတ်နိုင်ငံကိုအများဆုံးတင်ပို့နေတာဖြစ်ပါတယ
်ပြပဈေးကွက်မရှိလို့စိတ်တူမွေးမြူသူတွေအခက်ကြုံနေတယ်လို့ပြောဆိုလာပါတယ်ပြပတင်ပို့မှုရပ်တန့်သွားတာကြောင့်ပြည်တွင်းဈေးကွက်ကိုပဲအားထားရောင်းချနေရတဲ့စိတ်နဲ့တူအရှင်အယောင်းဝယ်ဈေးကွက်မှာခြံဖန်းဈေးတွေစက်တိုက်ကျဆင်းလာတယ်လို့မွေးမြူရေးလုပ်ကိုင်သူတွေကပြောပါတယ်စစ်တပ်ကအာဏာမသိခင်အရသာအစိုးရလက်ထက်ကမြန်မာနိုင်ငံကနေစိတ်နဲ့တူအရှင်တွေကိုနေဆက်ကုံတွေစခန်းတွေကတဆင့်တင်ပို့ရောင်းချခဲ့ရပေမဲ့အာဏာသိမ်းပြီးနောက်ပိုင်းပြပတင်ပို့မှုရပ်တန့်သွားတာကြောင့်ခြံဖန်းဈေးတွေကျဆင်းလာတာဖြစ်ပါတယ
်ဒီသားတဲ့အနေအထားမှာကျွန်တော်တို့အခုပို့ရနေတာဆိုတော့အခြေအနေကိုမှဒီကထားဝယ်ပါဟုတ်ကဲ့အခြေအနေမှာကျွန်တော်တို့ဒီကြောင်ကဒီအချိန်တုန်းကအဲလိုပေါ်လာနေပါတော့အဲ့ဒါကျတော့ဒီကောင်ကတော့2000ရာဒီကောင်ကမင်းကပေါ့သေးပါတော့တော့ငွေရဲအဲ၄၆လကဆိုရင်တပေါင်းကိုကျွန်တော်က3000ကျော်တောင်ရရအစီအရာနေပါလေတပိတ်တော်1000ကျော်ရောက်ပြီလေဟောအခုလောလောဆယ်မှာတော့တော်တော်ကျသွားတာအဲရင်းသူကအပြောမှာတော်တော်ကျနေတယ်ဒီကငလာလာပါတော့ကျသွားတယ်ကတော့အဲ့ဒီကတော့တပေါင်း6500ဝန်းကျင်လောက်ရှိရတယ်။တော့ကတော့ဘယ်ရောက်ဝင်ကြတယ်မင်းလေး။တူတာကိုစိတ်သားပြီးတော့ပြန်ရောက်ကြတယ်
အသားတူအတွက်မဟုတ်ပဲပြန်လဲမွေးမြူရေလုပ်ကင်မှုအတွက်မျိုးစိတ်မှဝယ်ယူရမှာတော့ခုနလသားရွယ်စိတ်တကောင်ကို7000ကနေ3000ဝန်းကျင်ပေါင်းစည်းရှိပြီးတနစ်ကျော်တန်းရှိတဲ့တားပေါက်ပြီးစိတ်မှတကောင်ကိုတော့3200ကနေ3400ကျပ်အတွင်းပေါင်းစည်းရှိပါတယ်။ဒူးစီကတော့အမြင့်ဆုံး3000ကျပ်ဝန်းကျင်သာရှိတယ်လို့ဆိုပါတယ်။စိတ်တူမွေးမြူရေလုပ်ငန်းဟာအစာစီကုန်ကျမှုနည်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းစကြဝဏ်ရှိရာကိုမနေ့တစ်ချိန်ညနေတစ်ချိန်လွတ်ကြောင်းရတာကြောင့်လူတယောက်အမြဲရှိဖို့လူတလူနေ့စဉ်ကျန်းမာရေးဆိုင်ရာကိစ္စရပ်တွေကိုလည်းစောင့်ကြည့်နေရတဲ့အတွက်အချိန်ပေးရတဲ့အလုပ်ဖြစ်တယ်လို့သိရပါတယ်
။အဲ့တူမွေးမြူရကြတော့နည်းနည်းတော့အခက်အခဲရှိတယ်ဗျာ။လက်ရှိကစလောက်တာတစ်ခုပဲအသုံးဝင်တဲ့သဘောမှဖြစ်နေတယ်ခမ။ဒီမွေးမြူအနေထားနဲ့ကတော့ကျွန်တော်ရန်ကုန်တိုင်းကမွေးတော်မှတအားနေတယ်ခမ။မွေးတော်မှမရှိတဲ့လောက်ပဲပေါ့။စိတ်သားနေရမှာပဲလက်ရှိသွားနေတာကဒီကြီးတာကစိတ်ကကြီးကြီးတယ်စီပူရပေါ့ဒါပေမဲ့မွေးရတာလွယ်တာကကြတော့သူ့ကမွေးရတာလွယ်တယ်စိတ်ကတော့နှစ်သားကျော်ကြတယ်ပေါ့နော်ဆိုတော့ဟိုကတသားပဲကြတယ်ဒါပေမဲ့တကောင်စုတကောင်သူကအဖက်တင်နေနောက်ဟိုယောဂပါညာကြတော့စိတ်မထွေဘူးပေါ့စိတ်ကတော့နည်းနည်းထွေတယ်ကျွန်တော်ရောင်ုံစည်းဆိုရင်တော့အမှနည်းနည်းလေးပူတယ်ကျွန်တော်ကကြတော့လက်ရှိဟိုကတော့ရောင်းလာပေါ့နော်တပိတ်နာကိုကျွန်တော် 8500 9500ပေါ့နော်တို့ပိန်တာရှိတယ်၊ဝါတာရှိတယ်၊အဖြစ်မှရှိတယ်၊ဇီးပါတဲ့ဟာရှိတယ်။အဲ့ဒီအမျိုးမျိုးပေါ့ဇီးရလဲအဲ့လိုဖြစ်သွားတယ
်။စိတ်နဲ့တူကိုမွေးမြူရမှာစကြမြေပေါ်လွတ်ချောင်းစနစ်မွေးမြူကြသလိုခြံလောင်စနစ်နဲ့မွေးမြူသူတွေလည်းရှိပါတယ်။မျိုးစိတ်အနေနဲ့ကတော့ထင်းဆန်းမျိုး၊ဂျိတ်နီမျိုး၊ဝေတာလီစိတ်မျိုးဆိုပြီး၃မျိုးရှိပြီးလက်ရှိဈေးဝက်တွင်မှာစိတ်သားတပိတ်တာကို၃လောက်ကျပ်အထိပေါက်ဈေးရှိနေပါတယ
်။အခုဆက်ပြီးအော်တိုဘာလ18ရက်ကနေ25ရက်နေ့ထိဈေးကွက်တွင်အသက်ကျနေမည်ဖြစ်သွားတဲ့လေယာထွက်ကုန်ဘီနန်ဇီနိုတွေကိုပြောပြပေးချင်ပါတယ်။စတိုက်တက်ခဲ့တဲ့မက်ပင်ဈေးကတော့အော်တိုဘာ24ရက်နေ့မှာဈေးအနည်းငယ်ပြေးဤတွားပြီးမယ်အမြင့်ဈေးမှာပဲဆက်ရှိနေပါတယ်။အိန္ဒိယနိုင်ငံမှာပွဲတော်ကာလဖြစ်တဲ့အတွက်မြမမက်ပယ်ကိုအဝယ်တွက်နေပြီးဈေးမြင့်လာတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။အော်တိုဘာ19ရက်နေ့ကရန်ကုန်ဈေးကွက်မှာမက်ပယ် FAGRC တည်တံပေါက်ဈေးက 26,500 ကျပ်ရှိနေပြီး23ရက်နေ့မှာတော့တည်တံကို 28,000 ကျော်ထိစံချိန်တင်ရောက်ရှိလာခဲ့ပါတယ်။အော်တိုဘာ24ရက်နေ့မှာတော့တည်တံကို 29,650 ကျပ်လောက်ထိအနည်းငယ်ပြင်ကျသွားတာကိုတွေ့ရပါတယ
်။ဘဲစင်ကတော့လက်ချက်နေပြီးအယောင်းဝယ်အင်းရကြောင့်ရန်ကုန်ဈေးကွက်မှာအောက်တိုဘာ17ရက်နေ့ကဘဲစင်ကုန်ဤတန်တန်ကို3,500ကျပ်ပေါက်သေးရှိခဲ့ပြီးတည်င်းဘက်၄ဘက်ခန့်အဲ့ဒီဈေးတန်မှာတည်ငြိမ်နေတာဖြစ်ပါတယ်။ဘဲဒီစင်ကလည်းတိဝယ်လိုအားနည်းနေတဲ့အတွက်ဈေးဆက်အေးနေပါတယ်။မန္တလေးဈေးကွက်မှာအောက်တိုဘာ24ရက်နေ့ကဘဲဒီစင်အညာ 56.25 ပိတ်တော်ဝင်တအိတ်ကို36,500 ကျပ်ကနေ36,800ကျပ်လောက်ပေါက်သေးရှိပြီး4,000ကျပ်ဈေးပြန်ကျဆင်းလာပါလေ။ရန်ကုန်ဈေးကွက်မှာတော့ပဲဒီစိန်ပခုတ်ကူအစ်တကတပိတ်တာကို 380ကနေ3250ကျပ်ပဲဒီစိဝါခေမာကတပိတာကို2865ကနေ3300ကျပ်ပဲဒီစိခရမ်းရှူဝါထိဆာကတပိတာကို3630ကျပ်ပဲဒီစိပကိုးရှူဝါက3465ကျပ်နဲ့အတက်ကြမရှိဈေးငိမ်နေပါတယ်
နာဇီကတော့အောက်တိုဘာ25ရက်နေ့ကစလို့ဝယ်လက်ပြောင်းနေပြီးဈေးပြန်ဤသွားတယ်လို့သုံးစီတိုင်းတွေကပြောပါတယ်။ဈေးနှုန်းကျဆင်းလာသလိုကုန်ဝင်လဲနည်းနေတယ်လို့ဆိုပါတယ်။မန္တလေးဈေးကွက်မှာအောက်တိုဘာ24ရက်နေ့ကနန်းနဲ့စမုံ45ပိတ်သာဝင်တအိတ်ကို3,300ကနေ3,350ကျပ်။နန်းဖြူဂျပန်ကတအိတ်ကို3,650ကနေ3,900ကျပ်။နန်းဖြူရိုးရိုးက3,400ကနေ3,600ကျပ်။နန်းညိုကတော့တအိတ်ကို2,800ကျပ်အတီးတီးပေါက်စီရှိနေပါတယ်။တပတ်တွင်နန်းအမျိုးသားလိုက်တအိတ်ကို5,000ကနေ15,000ကျပ်ကြာဈေးပြန်ကျဆင်းသွားတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
သတင်းတစ်ပတ်အတွင်းလဲယာထွက်ကုန်သီးနှံတွေရဲ့ဈေးနှုန်းအတက်အကျတွေကိုစူးစီးပြီးတော့ Farmer Times Media ကနေတင်ဆက်ပေးခဲ့တဲ့လဲယာစီးပွားသတင်းများအစီအစဉ်မှာရှင်အခုဆက်ပြီးတော့ဥရုယာသီနဲ့အနာဂတ်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တဘာဝဘေးရန်တွေကိုရင်ဆိုင်နိုင်မှုအရေးမတန်ဆွမ်းတဲ့သူတွေကိုအစိုးရဘက်ကကြိုတင်ပြင်ဆင်ပေးထားတာမျိုးလွန်ခဲ့တဲ့ဆယ်နှစ်ကနေပြီးတော့ဒီနေ့အထိကမ္ဘာတဝန်းလုံးမှာလေ့ရှင်းနေတာကိုကုလသမဂ္ဂရဲ့စမ်းစစ်လေ့လာမှုတွေမှာတွေ့ရှိရပါတယ်။အလားတူစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွင်းကမတန်ဆွမ်းသူတွေအနေနဲ့တဘာဝဘေးရန်တွေကိုဘယ်လိုများရင်ဆိုင်နေကြရပါသလဲဆိုတာကိုဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကမေးမြန်းတင်ပြပေးထားပါတယ်။
ဘဝဘေးဒဏ်တွေအကြီးအကျယ်ကြုံတွေ့လာရပေမဲ့လည်းတက်ဆိုင်ရအစိုးရဖက်ကမတန်ဆွမ်းသူတွေအတွက်ကြိုတင်ပြင်ဆင်ပေးမှုတွေဟာလွန်ခဲ့တဲ့ဆယ်နှစ်လောက်ခရဲကတိုးတက်မှုမတွေ့ရပါဘူး။ကမ္ဘာလူဦးရေရဲ့16ရာခိုင်နှုန်းဟာမတန်ဆွမ်းသူတွေဖြစ်ပြီးအဲ့ဒီအထက်က80ရာခိုင်နှုန်းကတော့ဆင်းရဲနွမ်းပါတဲ့တိုင်းပြည်တွေကဖြစ်ပါတယ်။ရေကြီးရေရှမ်းမှုတွေပိုအဖြစ်များလာတဲ့မြန်မာနိုင်ငံမှာတော့ရေတွေကြီးတဲ့အခါကြုံရတဲ့အခက်အခဲတွေကိုရန်ကုန်မြို့ကအမြင်အာရုံချိုးတဲ့သူအမျိုးသမီးတူက VOA ကိုခုလိုပြောပါတယ်။
လမ်းပြကောင်းနေမှာညောင်းဘုံနေမရှိတဲ့အခါကျရင်ကြုတ်ကြသွားမှလားအဲ့လိုမျိုးတွေပေါ့နော်အဲ့လိုလမ်းမကရေကြီးနေပြီဆိုရင်တော်တော်လေးကိုမလျှောက်ရင်းတော့လမ်းမရောမရေကြီးဝင်တာအိမ်ကြီးတွေကြည့်ပါရေကြီးဝင်တာပေါ့နော်အဲ့လိုရေကြီးဝင်ပြီဆိုလို့ရှိရင်တခြားမွေပါကင်းမှအကုန်ပါလာတာပေါ့နော်ပြီးတော့နောက်တစ်ခုရေကြီးရက်ပြီဆိုလို့ရှိရင်အဓိကတော့ဓာတ်ကြိုးတွေပြက်ကြတာကိုကြောက်တာ
ဒီကနေ့ကဘာမှာကဘာပုံနေမှုကြောင့်သဘာဝဘေးအန္တရာယ်လဲပိုးပြီးတော့ပြင်းထန်လာနေပြီးမတန်ဆွမ်းတွေကတခြားတာမှပြည်သူတွေထက်လေးဆလောက်ပိုးပြီးတော့ရင်ဆိုင်ကြုံတွေ့နေရတာပါ
။နာကိနောက်ပိုင်းမှာဟောဝယ်တာပို့စားကြည့်တင်လာတယ်ဆိုပြီးကြည့်လာတာပေါ့နော်။အခုတော်တော်များမိုးလေဝသတင်းတော့ကြီးကြတယ်ပေါ့။အဲ့ခါကျတော့အချင်းချင်းတော့လက်တို့ကြတယ်။အဲဒီမှာတော့မိုးကြည့်မယ်နော်။မုန်တိုင်းရှိရယ်နော်။အဲ့လိုမျိုးတွေပြောကြတာ။အတိအကျတော့ဝယ်တာပို့ကိုသူတို့တွေဒီဖုန်းတုံးနေမတန်ဆွမ်းနေလဲစိတ်ဝင်စားကြတယ်။သူတို့နားထောင်ကြတယ်။ဒီ platform တွေပါဒီတော့ပါလေ။မတန်ဆွမ်းခွင့်ချက်တွန်းလို့ရတဲ့အနေအထားလည်းမရှိဘူး။အမေနဲ့တို့တယောက်လုံးလုံးနဲ့လျှောက်လို့ရတော့တဲ့အနေထားရလည်းမရှိဘူး။အဲ့တော့အဲ့လိုမျိုးတို့နဲ့ပတ်သက်တဲ့ဒီ government ဖွဲ့စည်းမှာကအဲ့လို awareness တွေရှိမနေဘူးလို့ခံစားရတယ်။ဟိုဝိချက်တက်ဖို့ဆိုပြီးတော့အစင်ကြီးချောလုပ်ပေးထားရမှာအဲ့ဒီစင်ကြီးချောကဒီ platform တက်တဲ့စင်ကြီးချောကြီးကအဲ့လိုအရင်ညင်နေရမျိုးပေါ့။ဝိချက်သမားတော့ပလက်လန်နေကြတော့မယ်အဲ့လိုမျိုး။အများကြီးသိမနေဘူး။ပြီးနောက်တစ်ခုပေါ့နော်ဒီမတန်ဆန်းတက်ကိုတည်တန့်လုပ်ပေးတာကိုရှိမနေဘူးလို့ခံစားရတယ်။အခုလိုအနေထားမျိုးဆိုပုံတို့ကြီးပေါ့။မတန်ဆန်းသူကချက်တိုင်းပါအဓိကကတော့လူတွေကတကယ်ဒုက္ခအထူးထူးဂျိုင်းလူရောက်တာမတန်ဆန်းတဲ့လူကတန်ဆန်းတဲ့လူကဂျိုင်းလူရောက်တဲ့အချိန်မှာကိုမိသားစုနဲ့ကိုအရေးကြီးမှာပေါ့နော်ဒီမတန်ဆန်းကိုတိတိုက်ရဲလို့တော့ဘယ်သူကတော့သွားပြီးတော့ဟိုတကူးတကကဲမှာတော့မဟုတ်ဘူးပေါ့နော်အိမ်ထဲမှာအဝုန်းတိုင်းဆိုပြီးတော့အဲတခုခုမီးလောင်နေတယ်ပြချက်ချင်းပြေးမှာကိုကအိမ်ခပ်ပြေးမှာလေဘေးကလူခေါ်ပြီးပြေးကအမတန်ဟိုသတိကြီးမှဘေးကလူပါမှာဟုတ်
အရေးပေါ်သတိဘေးစနစ်တွေမရှိသေးပေမဲ့လည်းဖုန်းသုံးလာနိုင်တဲ့မတန်ဆွမ်းလူငယ်တွေကတော့လူမှုကွန်ရက်ပေါ်ကမိုးလီဝသသတင်းကိုစိတ်ဝင်စားနားထောင်ပြီးတော့အချင်းချင်းသတိပေးပါတယ်မတန်ဆွမ်းသူတို့ဖြစ်တဲ့မဝေဖူးကလည်းတဘာဝဘေးသူ့ရဲ့ကြိုတင်ပြင်ဆင်မှုအကြောင်း VOA ကိုခုလိုပြောပါတယ်
အော်ကျွန်မအနေနဲ့ကတော့လေအဓိကကတော့ဒီသတင်းအချက်အလက်နဲ့အဆက်အသွယ်မပြောင်းနေတယ်အထူးသဖြင့်ဒီ social media ကသတင်းတွေပဲဖြစ်ဖြစ်ပေါ့နော်ပြီးတော့ဒီကျွန်မကအခုလောလောဆယ်မှာကဟိုမိသားစုနဲ့နေထိုင်နေတဲ့သူဖြစ်တဲ့အတွက်ဒီအိမ်ရောက်ပေးနေတဲ့တဘာဝဘေးအနေနဲ့ပတ်သက်တဲ့ information လေးတွေရောရတာမျိုးရောရှိပါတယ်ရှင်ဟိုတခြား awareness တော့ အများကြီးရှိနေရတော့မဟုတ်ပါဘူးအဓိကတော့ကျမတို့အတွက်ကဒီမုံတိုင်းရှိရာတို့ဒီလိုမျိုးအနေရရှိတဲ့တဘာဝဘေးအနေလာတော့မယ်ဆိုလို့ရှိရင်အရေးကြီးဆုံးကတော့တဘာဝဘေးအနေလာတော့မယ်ဆိုတာကိုကြိုတင်သိရဖို့အတွက်ဟိုပို့ပြီးတော့လိုအပ်ပါတယ်အကယ်၍သာရုတ်တရက်ပေါ့နော်ကျမတို့မသိလိုက်ခင်တဲ့ဒီလိုမျိုးဟိုရုတ်တရက်ရည်တည်ရည်ချမ်းဖြစ်တာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်တဘာဝဘေးအနေမျိုးကိုကြိုပြီးတော့မသိလိုက်တာမျိုးပဲဖြစ်ဖြစ်အဲ့လိုမျိုးဖြစ်သွားတဲ့အခါဟိုတာမန်လူတွေတောင်ဒုက္ခရောက်ကြတဲ့အခါမှာကျမတို့လိုမျိုးမတန်ဆွမ်းမှုရှိတဲ့လူတွေကနှစ်ဆပို့ပြီးတော့အချိန်ယူရတာဖြစ်တဲ့အတွက်နှစ်ဆသုံးဆပို့ပြီးတော့ဟိုဒုက္ခရောက်တာမျိုးတွေရှိပါတယ်ရှင့်
မတန်ဆွမ်းတွေကိုတဘာဝဘေးဒဏ်အတွက်အစိုးရဘက်ကကြိုတင်ပြင်ဆင်ပေးတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့တဘာဝဘေးဒဏ်လျှော့ချရေးယုံ UNDRR ကနိုင်ငံပေါင်း132နိုင်ငံမှာလူ 6,000 ကျော်ကိုမြေမြန်စစ်တမ်းကောက်ယူခဲ့တာပါ2023ခုနှစ်ဒုတိယအကြိမ်ကောက်ယူထားတဲ့စစ်တမ်းအရဖြည့်ဆို့ခဲ့သူတွေထက်က84ရာခိုင်နှုန်းတော့ဟာတဘာဝဘေးနဲ့ကြုံလာရင်ကြိုတင်ပြင်ဆင်မှုလုံးဝမရှိဘူးလို့ပြောပါတယ်ဥပမာဘေးလူရထွက်ပြေးရမယ့်လမ်းကြောင်းတွေခေါလုံးရေးစခန်းတွေနဲ့အရေးပေါ်ဆန္ဒရိက္ခာဆေးဝါးစတဲ့ကြိုတင်တင်ဆက်မှုမျိုးတွေကိုဆိုလိုတာပါ2023ခုနှစ်ရဲ့လိလာဆန်းစစ်ချက်မှာတော့တဘာဝဘေးဒဏ်ကြိုတင်သတိပေးစနစ်တွေလုံလုံလောက်လောက်ရှိထားမယ်ဆိုရင်ဘေးလူရတင်ဆောင်ဖို့အခက်အခဲရှိမှာမဟုတ်ဘူးလို့မတန်ဆွမ်းသူ36ရာခိုင်နှုန်းကဖြေဆိုပါတယ်2029ခုနှစ်မှာတကဘာလုံးအတွက်ကုလသမဂ္ဂရဲ့တဘာဝဘေးကြိုတင်သတိပေးစနစ်တွေထားရှိနိုင်ဖို့ဆောင်ရွက်နေချိန်မှာပဲကျိုတင်အတိပေးစနစ်တွေရဲ့အရေးပါပုံကိုကမ္ဘာအနှံ့မှာမိမောင်းထိုးပြလာကြတာပါ။
အမတော့ဒီမတန်ဆွမ်းဌာနကြီးလို့ဆိုရင်မတန်ဆွမ်းအခွင့်အရေးတွေကိုသူကစာနဲ့အမြင်နဲ့ထိကိမှုပေးနေကြတယ်။ဥပမာပေါ့နော်ဒီဒီနိုင်ငံမှာဆိုဖုန်းနဲ့မှမက်ဆေ့ချ်ရေးခွင့်လည်းမျိုးပေါ့နော်။အဲ့တော့ဒီသူချိတ်ဆက်ပြီးတော့မှဘယ်နေ့ဘယ်နေ့ဆိုလို့ရှိရင်ဘယ်လားဆိုလို့ရှိရင်ဘိုးဘိုးကြရတယ်ဖြစ်တယ်။ဒီလိုလိုလေးဖြစ်နိုင်တယ်။အဲ့တော့မတန်ဆွမ်းနေတဲ့ဘိုးဘာတွေထုတ်ပြီးဘယ်လိုမျိုးအမြင်ကင်းမဲ့နေရာတွေမှာအကြီးကြီးနဲ့နေရာမှာရှိထားပါဆိုရယ်တင်းအချက်လက်ကတော့ပေးတဲ့ငယ်လို့ထင်တယ
်မတန်ဆွမ်းသူတွေကိုတဘာဝဘေးဒဏ်ကနေလုံလောက်စွာအကအကွယ်မပေးဘူးဆိုရင်တော့ကုလသမဂ္ဂရဲ့မတန်ဆွမ်းသူများအခွင့်အရေးအပြည့်ပြည့်ဆိုင်ရာပြဋ္ဌာန်းချက်ကိုချိုးဖောက်ရာရောက်နိုင်ပါတယ်အဲ့ဒီပြဋ္ဌာန်းချက်မှာတော့အစိုးရဘက်ကမတန်ဆွမ်းသူတွေကိုတဘာဝဘေးဒဏ်ကနေအကအကွယ်ပေးဖို့အသေးအချာဆောင်ရွက်ထားပေးရမယ်ဆိုပြီးတော့ပြဋ္ဌာန်းထားပါတယ်2015ပြည်လုံးနေကစပြီးတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာရရှိထားတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုတဘာဝဘေးဒဏ်ကနေကာကွယ်နိုင်ရေးဆိုတဲ့ UNDRR ရဲ့ပထမဆုံးသဘောတူညီမှုစာချုပ် Sendai Framework မှာတော့မတန်ဆွမ်းသူတွေကိုလည်းအကအကွယ်ပေးရမယ့်အစီအစဉ်ထဲမှာထည့်သွင်းဖို့နဲ့တဘာဝဘေးကြိုတင်သတိပေးစနစ်တွေတစ်ကမ္ဘာလုံးမှာအကောင့်ထည့်ဖို့ဖော်ပြပါရှိပါတယ်။ကျမနှမလာပါ
နန်းလောင်တင်ပြပေးခဲ့တဲ့ဥရုယာတီနဲ့အနာဂတ်အစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။စနေညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရန်နိုင်ကတလှည့်ပြောပြပေးပါမယ
်။ကာဇာရီဒါမှာအစ္စရေးစစ်တပ်ကမြေပြင်နဲ့ဝင်ထိုးစစ်တွေကိုတောက်ချနေကြကပို့ပြီးတော့အချိန်မြင့်တိုက်ခိုက်ခဲ့ပါတယ်။စစ်ပွဲကိုနောက်တစ်ဆင့်တက်ရှေ့တိုးထိုးစစ်ဆင်နေပြီလို့အစ္စရေးစစ်တပ်ကပြောကြားတဲ့တိုက်ခိုက်မှုတွေအတွက်မှာကာဇာမြောက်ပိုင်းကဟမားစစ်သွေးကြွတွေရှိနိုင်တဲ့မြေအောက်ဥမင်လိုင်ကောင်းတွေဘုံခိုကျင်းဒါဇင်ပေါင်းများစွာကိုအစ္စရေးတပ်ဘက်ကလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေနဲ့ဖျက်ဆီးနိုင်ခဲ့တယ်လို့ပြောပါတယ်။တိုက်လေရင်တွေဟာဟမားစ်အဖွဲ့လေကြောင်းတပ်ဖွဲ့ရဲ့အကြီးကဲအဆမ်အဘူရာကာဘာကိုပြစ်မှတ်ထားတုတ်တင်နိုင်ခဲ့တယ်ဆိုတဲ့သဘောမျိုးအိတ်လူမှုကွန်ရက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ။အမေရိကန်ပြည်အောင်စုရှေ့မြောက်ပိုင်းကမိန်ပြည်နယ်လူစတန်မြို့မှာလူ18ယောက်တေဆုံးအောင်ပြစ်ခတ်ခဲ့တယ်လို့တန်ကြရရှိသူရောဘတ်ကတ်ကိုတေဆုံးရတွေ့ရှိခဲ့တယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်ရောဘတ်ကတ်ဟာသူ့ကိုယ်သူပြစ်ခတ်တဲ့ဒဏ်ရာနဲ့တေဆုံးခဲ့ပုံရတယ်လို့မိန်ပြည်နယ်အများပြည်သူလုံခြုံရေးဆိုင်ရာအကြီးအကဲကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်ကတ်ရဲ့ရုပ်လောင်းကို Lisbon Falls မြို့မှာတွေ့ရှိခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Janet Mills ကလည်းပြောပါတယ်ခင်ဗျာချမ်းပြည်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်မှာတိုင်းသားလက်နက်ကိုင်တွေနဲ့စစ်ကောင်စီတပ်ချက်တွေကြောင့်မှာဖြစ်နေတဲ့တိုက်ပွဲပေါ်တရုတ်နိုင်ငံအနေနဲ့အထူးစိုးရိမ်ကြောင်းနဲ့ဒီပေါ်မှာအမြန်ဆုံးပြစ်ခတ်ရက်ဆဲဖို့ကိုလည်းတောင်းဆိုလိုက်ပါတယ်တရုတ်မြန်မာနယ်စပ်တည်ငြိမ်လုံခြုံရေးအတွက်ထိန်းသိမ်းလုပ်ကြဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရမောင်နှင်ကတောက်ကြနေညသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါချမ်းမြောက်ပိုင်းမှာကိုကန့် MMDA တန်း TNLA ရခိုင် A တို့ရဲ့မြောက်ပိုင်းညီနောင်မမိတ်တပ်ဖွဲ့၃ဘက်ကစစ်ကောင်စီကိုစစ်ဆင်တယ်လို့ကြေညာပြီးတောက်ကြနေတွေကတိုက်ပွဲတွေပြင်းထန်နေခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေညရဲ့နောက်ဆုံးရသတင်းချင်းညို့ကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ့်မှာဖြစ်ပါတယ်။ Supply ဆရာ Engineer တွေကတော့ David Greenberg နဲ့ TMOM တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လူတဲ့ဆန္ဒတွေပြည့်ကြပါသည်ရှင်။This program